Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ30ရက်ဗုဒ္ဓဟူးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကို9မီတာ24 25 30 နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါမြန်မာသမရသည့်ဦးထင်ကျော်နဲ့အစိုးရဖွဲ့ဝင်တွေဒီကနေ့မှာပဲဂတိသစာပြုပြီးသွားကြပါပြီသမရသည့်ဦးထင်ကျော်ကိုအမေရိကန်သမ္မတဘရာဂိုဘာမာကဂုဏ်ပြုချီးကျူးကြိုဆိုလိုက်ပါတယ်။ဂျော်အောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ပေးရမယ့်ဥပဒေမူကြမ်းတစ်ရပ်ကိုမနေ့ပြန်ကျင်းပမယ့်အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းဖို့ရှိပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညမှာနားဆင်ကြရမယ့်သတင်းတွေထဲမှာတော့
နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရဖြစ်ပေါ်လာရေးအတွက်လည်းဆောင်ရွက်ရမယ်တာဝန်ရှိပါတယ်နှစ်ရှည်လာများ
တမန်တော်တဲ့ဦးထင်ကျော်ပြောကြားခဲ့တာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူတက်လာတဲ့အစိုးရတဲ့ပေါ်ပြည်သူတို့ရဲ့အမြင်သဘောထားတွေအပြင်တမန်တော်ဦးထင်ကျော်ရဲ့မိခွန်းပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်တွေအပြင်ပြန်လည်ဖွဲ့စည်းမယ်ဒီကံပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုပြန်လည်ဖွဲ့စည်းမယ့်အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိမ့်တဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။နိုင်ငံတော်သမ္မတဖြစ်ရွေးချယ်ခံထားရတဲ့ဦးထင်ကျော်အပါအဝင်ဒုတိယသမ္မတ2ဦးနဲ့အစိုးရဖွဲ့ဝင်ဝန်ကြီးတွေဒီကနေ့ပြည်ထောင်စုလွှတ်တော်နာရကရှိမှာဂတိသစ္စာပြုကြပါတယ်။ကျန်းသစ္စာကျင်းပပြီးတဲ့နောက်သမ္မတဦးထင်ကျော်ကပြည်ထောင်စုလွှတ်တော်မှာသူ့ရဲ့ပထမဆုံးမိန့်ခွန်းကိုပြောပါတယ်။အစိုးရအနေနဲ့အမျိုးသားရင်ကြားစီရင်ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရင်းနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်အတန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထည့်ဖော်ဆောင်သွားမယ်လို့သမ္မတဦးထင်ကျော်ကပြောပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်တွေစံဓာတွေပြည့်ဝစေဖို့မမိတ်မတုံကြိုးပမ်းဆောင်ရွက်သွားပါမယ်လို့လည်းသမ္မတဦးထင်ကျော်ကကတိပြုပြောသွားပါတယ်။ပြည်ထောင်စုလွှတ်တော်မှာသမ္မတအဖြစ်ကတိသစ္စာပြုပြီးတဲ့နောက်မနက်7:00နာရီခွဲမှာနိုင်ငံတော်သမ္မတအိမ်တော်တန်တမန်ဆောင်ဧကမ်းမမှာသမ္မတဦးသိန်းစိန်ကသမ္မတဦးထင်ကျော်ထံနိုင်ငံတော်သမ္မတရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုလွှဲပြောင်းပေးရတဲ့ကြေညာချက်ကိုပေးပါတယ်။ဒါ့အပြင်သမ္မတရဲ့အဆောင်အယောင်ရွှေစလွဲကိုလည်းပေးရပါတယ်။ဒီကနေ့ညဘက်မှာတော့သမ္မတအိမ်တော်မှာသမ္မတတာဝန်လွှဲပြောင်းခြင်းအထိမ်းအမှတ်ညစာစာဖွဲ့ကိုကျင်းပပါတယ်။သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့အေဘီလာတရနေ့မှာစပြီးအစိုးရအဖွဲ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်ကြမှာပါ။ဒါ့အပြင်နှစ်ပေါင်း90ကျော်တွင်စစ်တနောက်ခံမရှိတဲ့ရတားတူပထမဆုံးချိန်သမ္မတဖြစ်လာတဲ့မြန်မာနိုင်ငံရဲ့တမိုင်းဝင်အချိုးအခွေတစ်ခုဖြစ်ပါတယ်။ခြေကံဥပဒေရဲ့ကန့်သက်ချက်ကြောင့်သမရအဖြစ်ရွေးချယ်ခံခွင့်မရတဲ့ဒေါန်ဆန်းစုကြည်ကတော့အစိုးရအဖွဲ့အစည်းမှာနိုင်ငံသားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန၄ခုကိုတာဝန်ဆောင်ဖို့ရှိပါတယ်။ဒီကနေ့ညကျင်းပတဲ့ညစာစာပွဲမှာတော့အရင်အစိုးရအဖွဲ့တွေကအစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေတက်ရောက်တာမတွေ့ရပါဘူး။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမူကြမ်းတစ်ရပ်ကိုကြာသပတေးနေ့ကျင်းပမယ့်အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းဖို့ရှိတယ်လို့ကိုယ်တိုင်တင်သွင်းမဲ့လွှတ်တော်ကိုယ်စားလှယ်က VOA ကိုအတည်ပြုပြောဆိုပါတယ်။သမရဦးထင်ကျော်လက်မှတ်ရေးထိုးပြထားမဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်မကွေးတိုင်းမဲဆန္ဒနဲ့အမှတ်၄ကိုစာပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကျင်းညွန့်ကမတ်လ31ရက်နေ့ကျင်းပမဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းမဲ့အကြောင်း VOA ကိုအတည်ပြုပြောပါတယ်။ VOA ကတွေ့ရတဲ့ဥပဒေမူကြမ်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုအတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြည်ထောင်စုလွှတ်တော်ကတာဝန်ပေးရတဲ့ဆိုပြီးဥပဒေမူကြမ်းအခန်း၃မှာအတိအလင်းဖော်ပြထားပါတယ်။ဥပဒေရဲ့ရည်ရွယ်ချက်တွေအဖြစ်ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်းရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုပြီးတော့ဖော်ပြထားပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်စေဘဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားတွေအတွက်အကြံပြုချက်တွေပေးဖို့အကြံပြုချက်တွေဆောင်ရွက်ချက်တွေနဲ့ဆက်လင်းပြီးပြည်ထောင်စုလွှတ်တော်ကိုတာဝန်ခံဖို့အတိုင်ပင်ခံပုဂ္ဂိုလ်ဟာဒီဥပဒေပါရည်ရွယ်ချက်တွေအောင်မြင်စေဖို့အတွက်အစိုးရအဖွဲ့ဌာနဆိုင်ရာတွေအဖွဲ့အစည်းတွေအသင်းအဖွဲ့တွေလူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်ဖို့စသည်အားဖြင့်ပြဋ္ဌာန်းရေးပါရှိပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ယာထုသက်တမ်းဟာနိုင်ငံတော်သမ္မတရဲ့ယာထုသက်တမ်းအတိုင်းဖြစ်ပြီးဒီဥပဒေဟာလည်းဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်သက်တမ်းကာလမှာတာဝန်ထမ်းဆောင်တဲ့နိုင်ငံတော်သမ္မတရဲ့သက်တမ်းကာလအတွက်ဖြစ်ရမယ်လို့လည်းထွက်ရှိနေတဲ့ဥပဒေမူကြမ်းမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။
မ မြန်မာနိုင်ငံသမ္မတအဖြစ်ဒီကနေ့ဂရိသစ္စာပြုလိုက်ပြီးဖြစ်တဲ့ဦးထင်ကျော်ကိုအမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးဂုဏ်ပြုလိုက်ပါတယ်။သမ္မတဦးထင်ကျော်အစိုးရအဖွဲ့အစည်းတို့နဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်နေတဲ့အကြောင်းလဲဒီကနေ့သမ္မတအင်ဖျူရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဦးထင်ကျော်သမ္မတအဖြစ်ဂရိသစ္စာပြုလိုက်တာဟာဒီမိုကရေစီနှိကျရွေးကောက်တင်မြောက်တဲ့အယက်သားဦးဆောင်တဲ့အစိုးရအဖွဲ့တစ်ခုစီမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာတမိုင်းမှတ်တိုင်တစ်ခုဖြစ်တယ်လို့လဲမစ္စတာအိုဘားမားကပြောပါတယ်။မြမတမိုင်းမှာအင်မတန်ထူးခြားတဲ့အခုအချိန်ကာလဟာလူမှုနိုင်ငံတွင်းအဖွဲ့အစည်းတွေငြိမ်ချမ်းစွာအာဏာလွှဲပြောင်းရေးဖြစ်ပေါ်စေဖို့အထူးတကားလှုပ်ဆောင်ခဲ့ကြတဲ့ခေါင်းဆောင်တွေရဲ့ပြယုတ်တက်တဲ့ဖြစ်တယ်လို့အင်ဗီရိုထုတ်ပြန်ချက်မှာပြောထားပါတယ်။2012ခုနှစ်ကတည်းကလှုပ်ဆောင်လာတဲ့ပြုတ်ပြင်ပြောင်းလဲရေးရဲ့အရေးပါမှုကိုကိုးစားပြုတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံအနေနဲ့ကျေပြန့်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအမျိုးသားပြန်လည်ရင်ကြားစေရေးတိုးတက်ဖော်ဆောင်မှုလူမှုအလုံးအတွက်အခွင့်အရေးနဲ့လွတ်လပ်မှုတွေကိုအားပေးမြင့်တင်မှုတွေအပါအဝင်ရှေ့ဆက်ပြီးတော့တိုးတက်အောင်လှုပ်ဆောင်တဲ့နေရာမှာအရေးပါတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ်လို့အင်ဖျူရောထုတ်ပြန်ချက်မှာထောက်ပြထားပါတယ်။မြန်မာနိုင်ငံအစိုးရတင့်တဲ့လူထုအနေနဲ့အလုံးပိုပြီးပါဝင်တဲ့ငြိမ်းချမ်းတဲ့ချမ်းသာကြွယ်ဝတဲ့အနာဂတ်ကိုဦးတည်ပြီးတိုးတက်မှုရအောင်ကြိုးစားလှုပ်ဆောင်ကြတာနဲ့အမျှမိတ်ဆွေနိုင်ငံတစ်ခုအဖြစ်လှုပ်ဖော်ကိုင်းဖက်နိုင်ငံတစ်ခုအဖြစ်လက်တွဲလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်နေပါတယ်လို့အမေရိကန်သမ္မတအင်ဖျူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းကနေပုံထူးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်ဝမ်နိုင်ငံမှာပြတ်ထမှုဆန်းစစ်နေတဲ့ဥပဒေအသစ်ဟာနှစ်ဖက်အကြားဆက်ဆက်ညှိနှိုင်းတာတွေလုပ်ဖို့နဲ့အနာဂတ်ဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့တရုတ်နိုင်ငံကတတိပေးလိုက်ပါတယ်။ဥပဒေမူကြမ်းသစ်အရတရုတ်နိုင်ငံနဲ့တဘောတူညီချက်တွေအပေါ်တိုင်ဝမ်အစိုးရအနေနဲ့စောင့်ကြည့်ကြီးကြပ်ခွင့်ပေါ်ရလာမှာပါ။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာအတည်ပြုဖို့အချိန်ကြာနေကြီးဖြစ်တဲ့အငင်းပွားပွဲကုန်သွယ်ရေးတဘောတူညီချက်တရက်ကိုအတည်မပြုခင်မှာဒီဥပဒေကိုပြဋ္ဌာန်းရေးစဉ်းစားဖို့တိုင်ဝမ်ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကတင်ပြထားပါတယ်ထားပါတယ် TPP ဟာပြီးခဲ့တဲ့ဇန်နဝါရီလရွေးကောက်ပွဲမှာလွှတ်တော်ရင်အမတ်နေရာအများစုကိုအနိုင်ရထားတာပါတိုင်ဝမ်ကျွန်းရဲ့စိုးရိမ်ချက်တွေကိုတရုတ်ကလစ်လျူရှုထားပြီးရေးလက်ကြားဖြတ်ကုန်သွယ်ရေးနဲ့ဝန်ဆောင်မှုဆိုင်ရာ2013ခုနှစ်သဘောတူညီချက်ကိုအမြန်ဆုံးအတည်ပြုဖို့အကြိမ်ကြိမ်တောင်းဆိုထားပါတယ်ဒီသဘောတူညီချက်အရဗန်လုပ်ငန်းကျန်းမာရေးစောင့်ရှောက်မှုနဲ့ခီးသွွားလုပ်ငန်းတွေအပါအဝင်နှစ်ဖက်စလုံးမှာရင်းနှီးမြှုပ်နှံမှုတွေကိုဖွင့်ပေးရမယ့်သဘောဖြစ်ပါတယ်
နောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချင်းချောက်မှုပိုတိုးလာနေတဲ့ကိစ္စဆွေးနွေးဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေမနေ့ပြန်ကြာတာပရီနေ့ဝါရှင်တန်မြို့တော်မှာတွေ့ကြတဲ့အခါဆွေးနွေးချက်အများစုဟာတရုတ်နိုင်ငံနဲ့ပတ်သက်တာဖြစ်ပါလိမ့်မယ်။ဒီသတင်းပတ်ဝါရှင်တန်မြို့တော်မှာကျင်းပမဲ့နျူကလ িয়ার လူညွန်ရေးဆိုင်ရာထိပ်သီးစည်းဝေးပွဲပြင်ပမှာအမေရိကန်သမ္မတဘရက်ကိုဘားမားဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တောင်ကိုရီးယားသမ္မတပါကွန်နဲ့တွေ့ဆုံဆွေးနွေးမှာပါ။ပြီးခဲ့တဲ့ဇန်နဝါရီလမှာမြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার ဆန်သက်မှုလုပ်တဲ့အတွက်ကုလသမဂ္ဂကပြင်းထန်တဲ့တံခတ်အရေးယူမှုတွေကိုချမှတ်ခဲ့ပြီးကြတဲ့ကဆိုရင်အခု၃ပွင့်ဆိုင်ထိပ်သီးအစည်းအဝေးဟာပထမဆုံးဖြစ်ပါမယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဆိုင်ရာအစီအစဉ်ကိုဆွန့်လွတ်ဖို့ရာပြင်းထန်တဲ့တံခတ်အရေးယူမှုတွေချမှတ်တဲ့နီလန်ကိုပဲလုပ်သွားကြဖို့အမေရိကန်နဲ့အာရှမှာမိတ်တွေကအခိုင်အမာပြောထားကြတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့အခိုင်အမာပါဝင်မှုနဲ့ပတ်သက်ပြီးမေးခွန်းတွေကရှိနေတာပါ။
ပြင်သစ်နိုင်ငံဖွားအကြံဖက်ဝါရီတွေကိုနိုင်ငံသားအဖြစ်ကနေရုပ်သိမ်းမဲ့ပြဋ္ဌာန်းချက်တရထည့်သွင်းပြီးအခြေခံဥပဒေမှာအပြောင်းလဲလုပ်မယ့်အစီအစဉ်ကိုဆက်မလုပ်တော့ဘူးလို့ပြင်သစ်သမ္မတ François Hollande ကဒီကနေ့ကြေညာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာပါရီမြို့ကိုအကြံဖက်တက်ခတ်ခံရပြီးတဲ့နောက်ဒီအပြောင်းလဲကိုပြင်သစ်သမ္မတကအဆိုပြုခဲ့တာပါ။အဲ့ဒီတက်ခတ်ခံရမှုပါလူပေါင်း330တိတ်ဆုံးပြီးတော့350ကျော်တန်ရာရခဲ့ပါတယ်။ဒါပေမဲ့လည်းပြင်တစ်အထက်လွတ်တော်နဲ့အောက်လွတ်တော်တို့ကြားပြတ်ထားမဲ့စာသားအပေါ်သဘောတူညီချက်မရကြပါဘူး။နိုင်ငံကိုညီညွတ်ဖို့နဲ့အကြံဖက်ဝါဒနဲ့ရင်ဆိုင်ရတဲ့အခါတုံ့ပြန်မယ်ဆိုတာပြတ်တတ်ဖို့သူစူးစမ်းလှုပ်ဆောင်နေပါတယ်လို့သမ္မတအော်လွန်ကဒီကနေ့ပြောပါတယ်။သမ္မတရဲ့အဆိုပြုချက်ဟာမွတ်စလင်တွေကိုမျှတမှုမရှိဘဲပြစ်မှတ်ထားလိမ့်မယ်ဆိုတာကိုဆိုရင်ကြသူတို့ရဲ့ဆန့်ကျင်မှုနဲ့ရင်ဆိုင်နေရတာပါ။ဒီအဆိုပြုချက်ကိုဒုတိယကမ္ဘာစစ်ကာလကပြင်သစ်နိုင်ငံသားဂျူးတွေရဲ့နိုင်ငံသားဖြစ်မှုကိုပယ်ဖျက်ခဲ့တဲ့လို့ရနဲ့တချို့ကနိုင်ရှင်ပြောဆိုကြပါတယ်သမရအော်လွန်ရဲ့အစီအစဉ်ကိုကန့်ကွက်ပြီးတဲ့နောက်တရားရေးဝန်ကြီးဟာဇန်နဝါရီလကတာဝန်ကနေနှုတ်ထွက်သွားခဲ့ပါတယ်။အခြေခံဥပဒေပြုပြင်ပြောင်းလဲရေးကြိုးပမ်းချက်ကိုဆွလွတ်လိုက်ပေမဲ့ပြင်သစ်နိုင်ငံရဲ့လုံခြုံရေးနဲ့အကြံဖက်ဝါဒကနေနိုင်ငံကိုကာကွယ်ဖို့သူအခိုင်အမာဆက်လုပ်သွားမယ်လို့သမရအော်လွန်ကပြောပါတယ်
။ဆီးရီးယားဒုက္ခသည်တွေရွှေ့ပြောင်းခြေစံနေထိုင်ရေးဆိုင်ရာအစည်းအဝေးတက်ကိုဂျနီဗာမြို့မှာကုလသမဂ္ဂဒင်းမှုချုပ်ဘန်ကီမွန်ကကြီးမှုကျင်းပပါတယ်။ရွှေ့ပြောင်းဒုက္ခသည်ပြဿနာကိုကန့်ကွက်ဖြေရှင်းရေးကမ္ဘာလုံးဆိုင်ရာဆီးလုံးညီညွတ်မှုကိုပိုတိုးပြီးတော့လှုပ်ဆောင်ကြဖို့တရက်ကြာကျင်းပတဲ့ညီလာခံကိုတက်ရောက်တဲ့ကိုယ်စားလှယ်တွေကိုမစ္စတာဘန်ကီမွန်းကနှိုးဆော်ပါတယ်
We are here to address the biggest refugee and displacement crisis of our time.
ဒုက္ခသည်နဲ့အိုးအိမ်ဆုံးထွက်ပြေးခြင်းဆိုင်ရာကျွန်တော်တို့ခေတ်ရဲ့အကြီးမားဆုံးအကျတဲကိုဖြေရှင်းဖို့ကျွန်တော်တို့ဒီနေရာမှာရောက်နေကြတာပါ။ဒါကိုဖြေရှင်းဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့သူမတူတဲ့ထောက်ခံမှုရဖို့လိုပါတယ်။ကမ္ဘာလုံးဆိုင်ရာသွေးဆုညီညွတ်မှုပိုပြီးတိုးမြင့်ကြဖို့လိုပါတယ်။အရေးကြီးတဲ့ကိန်းဂဏန်းအရေးအတွက်တွေကိုဒီကနေ့ကျွန်တော်တို့ဆွေးနွေးကြမှာပါ။ဒါပေမဲ့ပထမဆုံးနဲ့အရင်ဆုံးတော့ဒီအစည်းအဝေးဟာလူတွေနဲ့ပတ်သက်ပါတယ်။ကျွန်တော်တို့လူထုနဲ့ပတ်သက်ပါတယ်လို့မစ္စတာဘန်ကီမွန်းကပြောသွားပါတယ်။
ဂရိနိုင်ငံမြောက်ပိုင်းနယ်စပ်မှာရာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေနဲ့ဂရိရဲတို့အကြားမနေ့ကခိုင်ရန်ဖြစ်ပွားခဲ့တာကြောင့်အဲ့ဒီနေရာမှာဂရိရဲတွေကင်းလက်နေပါတယ်။အများစုကစီးရီးယားနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေဖြစ်ပြီးမက်ဆီဒိုးနီးယားနိုင်ငံတွင်ဝင်လို့မရအောင်ပိတ်ဆို့ခံရသူတွေပါယာယီစခန်းတွေမှာလာရောက်ခိုလုံကြဖို့ဆိုတဲ့အစိုးရရဲ့အမိန့်ကိုအင်ဒိုမီနီယွာအနီမှာယာယီစခန်းချနေကြတဲ့ထောင်းနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေကလိုက်နာကြခြင်းမရှိပါဘူး။တချိန်ထဲမှာပဲအရှိအလဲပိုင်းနဲ့တောင်အာရှဘက်ကဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုဥရောပဘက်ကနိုင်နေနေမှုအပေါ်ဆန့်ကျင်ဆန္ဒပြမှုတွေတိုးလာနေတာလည်းဖြစ်ပါတယ်။အနောက်ဥရောပတိုက်အတွင်းငြိမ်းချမ်းတဲ့ဘဝနဲ့ချမ်းသာကြွယ်ဝဖို့ဆိုတဲ့အခွင့်အလမ်းတွေရှာဖို့မက်ဆီဒိုးနီးယားနဲ့ဘောလ်ကန်ဒေသတွေကိုရွှေပြောင်းဒုက္ခသည်တွေတွားချင်နေကြတာပါ။ဒီလိုရှေ့ဆက်သွားလို့မရအောင်ပိတ်ဆို့ခံရတဲ့လမ်းတွေဖွင့်ပေးဖို့တောင်းဆိုချက်နဲ့ဒေသရင်းယထာလမ်းတွေကိုရပ်ပောင်းအတော်ကြာအောင်ရွှေပြောင်းဒုက္ခသည်တွေကပိတ်ဆို့နေကြတာပိတ်ဆို့ပြီးတော့ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။အီတလီပြည်တယ်ရေးဝန်ကြီးဌာနကလည်းသူ့ရေပိုင်နဲ့အတွင်းကဲတင်ပေးခဲ့တဲ့ရွှေပြောင်းဒုက္ခရဲ့ရေအတွက်စီရင်ထုတ်ပြန်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုကျကျသိန်းနဲ့နန်းလောင်တို့ကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတို့ရဲ့အလှပအရင်ဦးဆုံးတော့မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်အတွင်းပြည်သူရွေးချယ်တင်မြှောက်တဲ့သမ္မတဦးထင်ကျော်ရဲ့ဂတိသက်စာပြုပွဲအကြောင်းကိုတင်ပြပေးပါမယ်။ဒီမိုကရေစီစံနှုန်းတွေနဲ့ကိုက်ညီပြီးပြည်သူလူထုဆန္ဒနဲ့တင့်တော်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဦးစားပေးဆောင်ရွက်သွားမယ်လို့နှစ်50ကျော်အတွင်းပထမဦးဆုံးရပ်သားသမ္မတအဖြစ်ဒီကနေ့ဂတိသက်စာပြုလိုက်တဲ့သမ္မတဦးထင်ကျော်ကပြောဆိုလိုက်ပါတယ်။ဒါပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစစ်ရင်းနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကြိုးပမ်းသွားမယ်လို့လည်းသမ္မတဦးထင်ကျော်ကသူ့ရဲ့မိန့်ခွန်းထဲမှာပြောဆိုသွားတာပါ။ပြည်ထောင်စုလွှတ်တော်မှကျင်းပတဲ့သမ္မတရဲ့ဂတိသက်စာပြုပွဲအခမ်းအနားကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီ။ဒီကနေ့ကျင်းပတဲ့သမ္မတကျန်းသက်စာကျင်းစုပွဲမှာပြည်ထောင်စုလွှတ်တော်နာယကရှေ့မှောက်ကျန်းသက်စာကျင်းစုပြီးသမ္မတဦးထင်ကျော်က3မိနစ်ပဲကြာတဲ့မိန့်ခွန်းကိုအခုလိုပြောဆိုလိုက်ပါတယ်။
ဒီနေ့ဒီအချိန်မှာလေးနဲ့စွာတင်ပြလို့တဲ့အချက်တစ်ခုရှိပါတယ်ဒီအချက်ကတော့မကြာမီကပဲကျွန်တော်ဟာနိုင်ငံတော်သမ္မတအဖြစ်ဂတိသက်စာပြုခဲ့ပြီဖြစ်ပါတယ်အဲ့ဒီဂတိသက်စာကိုထိမ့်သိမ်းစောင့်ရှောက်ရမယ်တာဝန်ရှိကြောင်းကိုလည်းအစဉ်သတိချနေမှာဖြစ်ပါတယ်ဒါအပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရည်အတွက်လဲဆောင်ရွက်ရမယ်တာဝန်ရှိပါတယ်နှစ်ရှည်လာများပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးကြီးမားချက်အကောင့်ထဲပေါ်လာရည်အတွက်စိတ်ရှည်သီးခံပြီးဆောင်ရွက်သွားရမှာကိုလဲသိနာလဲထားပါတယ်နေကုန်းကျုပ်အဖြစ်တင်ပြခြင်းနာကတော့ယခုပေါ်ပေါက်လာတဲ့ပြည်တော်စုအစိုးရဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်များဆန္ဒများပြည့်ဝစေရန်မမိတ်မသုံကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းအလေးအနက်ပြောကြားလိုခြင်းဖြစ်ပါတယ်နိုင်ငံသူနိုင်ငံသားအားလုံးချမ်းမြေ့တရားစွာနဲ့မိမိတို့ဘဝလမ်းကြောင်းကိုဖြောင်တန်းစွာရှောက်လန်းနိုင်ကြပါစေ
လူရင်းတော်ရှင်နဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ပဲ့ကင်သူဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှုနဲ့ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်ကိုအကြမ်းပြင်းချပြသွားတာဖြစ်ပါတယ်သမရဒုသမရနှစ်ဦးအပြင်ဒေါအောင်ဆန်းစုကြည်အပါအဝင်ပြည်ထောင်စုဝန်ကြီး78ဦးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနှင့်အဖွဲ့ဝင်တွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနှင့်အဖွဲ့ဝင်တွေလည်းဒီကနေ့ပြည်ထောင်စုလွှတ်တော်မှာဂတိသက်စာပြုကျန်းသက်စာကျင်းပခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားကိုတက်ရောက်လာသူမြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတာဝန်ကြီးရိုလန်ကိုဗီယာကတော့မြန်မာပြည်သူတွေရဲ့အောင်ပွဲအဖြစ်ဂုဏ်ယူဝင်မြောက်ကြောင်းအခုလိုပြောဆိုလိုက်ပါတယ်
Well, as I was saying, the European Union is very happy today because it is yet another step.
ဒီနေ့ပြည်တော်စုလွတ်တော်ကိုရောက်နေကြသူတွေအားလုံးနဲ့ပြည်သူတွေအားလုံးကပျော်ရွှင်နေကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့ကျန်းသက်စာကျင်းဆိုတဲ့သမ္မတအသစ်နဲ့သူ့ရဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဖြောင့်ပြူးအောင်လို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တခြားတိဆောက်ဆဲနိုင်ငံတွေမှာကြုံရတယ်လို့ပဲတခါတလေမှာတော့မြန်မာနိုင်ငံမှာလည်းစင်ခေါ်အကဲဆမ်းမှုတွေနဲ့လည်းကြုံတွေ့နိုင်ပါတယ်။
သမရဦးထင်ကျော်ရဲ့အကိုကြီးဦးညံစိုးကလည်းသမရဦးထင်ကျော်ပြောဆိုတဲ့မိန့်ခွန်းအပေါ်မြန်မာပြည်သူလူထုကထောက်ခံကြိုဆိုကြလိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောဆိုလိုက်ပါတယ်
။ဒီနေ့ဦးထင်ကျော်ပြောတဲ့မိန့်ခွန်းကလည်းကျွန်တော်ဒီထဲမှာလာပြီးတော့လွတ်တွဲထဲမှာနေတဲ့လူတွေရောအပြင်အပြေးတော်စုလူသားအကုန်လုံးလာဝန်သာကြတဲ့သဘောရှိပါတယ်။လက်ကုတ်တွေလည်းတစ်ခါလုံးကိုတစ်ခါတည်းဆူညံသွားတာပဲ။ကျွန်တော်ဒီနေ့လည်းဟိုတိုင်းပြည်သားတွေအပေါ်မှာဦးထင်ကျော်တို့အဖွဲ့ရဘလို့သဘောထားလဲသူဘလာဘာလို့ဆောင်ရမလဲဆိုတာပြောတာကိုကြားလိုက်ရတဲ့အတွက်ကြောင့်ပို့ပြီးတော့ကျွန်တော်အနေနဲ့အထူးဝမ်းမြောက်ကြောင်းပြောလိုပါတယ
်ဒီကနေ့ကျင်းပတဲ့သမရကျန်းသစ္စာကျင်းစုပွဲအခမ်းအနားချောချောမွေ့မွေ့အထမြောက်ရေးအတွက်စီစဉ်ညွှန်ကြားပေးခဲ့တဲ့ပြည်အောင်စုလွှတ်တော်ညွှန်ကြားရေးမှူးချုပ်ဦးကျော်စိုးကတော့သမရသက်ဦးထင်ကျော်ရဲ့လူရင်းတူရှင်းမိန့်ခွန်းအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောဆိုလိုက်ပါတယ
်လိုအပ်ချက်မရှိအောင်တော့တနင်္လာကျူးစွာဆောင်ရွက်ခဲ့ပါတယ်ဒီနေ့သမရကြီးပြောကြားထားတဲ့မိန့်ခွန်းအနေနဲ့ကတော့လိုအပ်တဲ့အဓိကလိုအပ်ချက်အနှစ်ချုပ်ကိုပဲအဓိကပြောကြားသွားတယ်လို့ကျွန်တော်တို့ယူဆပါတယ
်။သမရကျန်းသစ္စာကျင်းစုပွဲအပြီးမှာတော့သမရဦးသိန်းစင်ကသမရအိမ်တော်မှာသမရဦးထင်ကျော်ကိုအဆောင်ရောင်နေနဲ့အတူတာဝန်လွှဲပြောင်းပေးအပ်ခဲ့ပါတယ်။အနှစ်90ကျော်ကြာစစ်အစိုးရအဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာလူမှုအများစုရဲ့ထောက်ခံမှုနဲ့ပေါ်ပေါက်လာတဲ့အယက်သားသမရတိဦးထင်ကျော်အစိုးရအနေနဲ့နိုင်ငံပြန်လည်ထူထောင်ရေးမှာစိန်ခေါ်အကဲဆတ်မှုတွေအများကြီးနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်ပြည်သူလူထုကပူးပေါင်းပါဝင်ကြဖို့ကိုလည်းမြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်ရှင်
သမ္မတဦးထင်ကျော်ရဲ့ဂတိသစ္စာပြုပွဲအကြောင်းကို VOA ရန်ကုန်ရုံးတာဝန်ခံဒေါခင်ဆိုးဝင်းကတင်ပြခဲ့တာပါရှင်။အခုတော့တက်လာတဲ့ဆိုရသစ်ပေါ်ပြည်သူတွေရဲ့အမြင်သဘောထားတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းသမ္မတဦးထင်ကျော်ဦးဆောင်တဲ့အယတ္တအဆိုရသစ်တက်လာခဲ့ပါပြီ။ပြည်သူတွေရွေးချယ်ခဲ့တဲ့ NLD အဆိုရလက်ထက်ကိုတိုင်းပြည်တာဝန်တွေကြားရောက်လာတဲ့အပေါ်ပြည်သူတွေရဲ့သဘောထားမျှော်လင့်ချက်တွေဘယ်လိုရှိပါသလဲ။စာရေးဆရာချစ်ဦးညွန့်ရဲ့အမြင်ကစလို့ရန်ကုန်မြို့ခံတချို့ရဲ့အမြင်တွေကိုဆက်ပြီးနားဆင်ကြည့်ပါရှင်။
သူတို့တိတ်တိတ်နေတတ်တယ်ရိုးကုန်ရှိတယ်စာရေးဆရာဖြစ်တယ်အရသားဖြစ်တယ်မျိုးရိုးကောင်းတယ်စသည်ပြီးတော့အခုသူဒီကျန်းကျင်တဲ့မိန်ကုန်းထဲမှာပြောသွားတာရှိသေးတယ်။နော်ဒီမိုစီစံချိန်စံညွှန်းများနဲ့အညီဖြစ်အောင်ခြေကဥပဒေကိုကျွန်တော်တို့ရေးဆွဲဖို့ရှိပါတယ်ဆိုတာလေအင်မတန်အားရစရာကောင်းတဲ့စကားပါအဲ့လိုအကြောင်းမုံများစွာပြန်ကြည့်တဲ့အခါမှာအာဥထင်ကျော်သမ္မတဖြစ်ခြင်းဟာနော်ပြောရရင်တော့လူသာရုခေါ်နတ်သာရုခေါ်အကြောင်းအရာတစ်ခုဖြစ်တယ်လို့ပြောချင်ပါတယ
်ဒီနေ့အထွေထွေပြောတာမျိုးဘာလို့ဆိုတော့ကိုလိုချင်တဲ့ရလက်တစ်ခုကိုရရတဲ့စိတ်အချမ်းသာဆုံးပဲအပျော်ချင်ဆုံးပဲဘောရမှာဒီတက်ပြောတာဘာမှမရှိဘူ
းအထမအဦးဆုံးအနေနဲ့တော့အမတော်ဝမ်းသာတာပေါ့နော်ဒါအပြင်သူကအမတို့အဓိကမျောလင်းတာတော့ကြီးမားတဲ့ပြောင်းလဲမှုပေါ့ဒါပေမဲ့ကြီးမားတဲ့ပြောင်းလဲမှုဆိုတဲ့နေရာမှာအဓိကတော့ဟိုဒါအများသူငါလည်းတည်ကြတဲ့အတိုင်းပဲပေါ့ပညာရေးနဲ့ဈာမရေးကဏ္ဍမှာအကောင်းမွန်တဲ့ပြောင်းလဲမှုတွေလုပ်ဖို့အတွက်အမတို့မျောလင်းတယ်ပြီးတော့သမရရေးဦးထင်ကျော်သမရဖြစ်လာတဲ့အပေါ်မှာလည်းအမတို့ကကြိုးဆိုတယ်အကောင်းနေပဲဖြစ်လာမယ်လို့လည်းအမတို့မျောလင်းထားတယ်ပေါ့ပြီးတော့အမတို့ကတောင်တူနဲ့ပတ်သက်တဲ့ကဏ္ဍတွေမှာလည်းပြောင်းလဲလာမယ်လို့အမတို့မျောလင်းတယ်ဒါတောင်နူဆိုတာအားလုံးရဲ့ကျေးဇူးရှင်ပဲလေအဲ့တော့တောင်နူရဲ့အခန်းကဏ္ဍကိုလည်းလစ်လူမရှုထားသင့်စေခြင်းမလို့အမထင်တယ်
။နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာနိုင်ရတဲ့ NLD ပါတီကတင်မြှောက်ခဲ့တဲ့အယတားစစ်စစ်သမရတရားကျွန်တော်တို့မျှော်လင့်ခဲ့တဲ့နော်သမရတရားကိုအခုချိန်မှပထမဆုံးတာဝန်ထမ်းဆောင်အောင်ပါဆိုတော့ကျွန်တော်အနေနဲ့တော့မြန်မာပြည်သူတွေအားလုံးအတွက်တော့အများကြီးပဲဝမ်းသာပါ။အ
ယတားဆိုရစစ်စစ်ပေါ့အခုသမရအနေနဲ့ဆိုတော့ကျွန်တော်ကတော့ဟောပေါ့ဟိုအခုပွင့်လင်းနေတာမရှိလာမယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံကစီးပွားရေးရေးကိစ္စမှာလည်းပွင့်လင်းနေတာမရှိလာမယ်နောက်ပြီးတော့တခြားနိုင်ငံကရင်းနှီးမြှုပ်နှံလို့လုပ်တဲ့အလုပ်တွေရှိတယ်ဟိုမှာအင်းနီနာချင်းနိုင်ငံတော့ပဲအဲ့ဒီကိစ္စလည်းအကုန်လုံးပွင့်လင်းလာမယ်နောက်ပြီးတော့တိုင်းနယ်ပြည်နယ်ဒေသလည်းတွတ်တက်လာမယ်လို့ကျွန်တော်ကအများကြီးယုံကြည်တယ
်အခုကအစွားကိုလည်းပြောလို့မရဘူးကျွန်တော်ပြည်သူကိုလည်းပြောလို့မရဘူးနှစ်ဖက်မင်းလည်းကောင်းအောင်ပဲပြည်သူလည်းကောင်းအောင်ပဲအခုကနှစ်ဖက်နှစ်ဝကောင်းအောင်ပါဒီတိုင်းကြီးကတိုးတက်မှာပါမင်းမကောင်းလည်းမရပြည်သူပဲကောင်းလည်းမရအခုကပြည်သူလည်းမကောင်းအခုဒီမင်းကတော့လောဆယ်ကျွန်တော်ကမဆက်ဆံနေတော့မတည်သေးလို့ပါကောင်းမှုကတော့များပါပြီဘာလို့လဲဆိုတော့သူလောက်ဆောင်ချက်တည်းကအကုန်လုံးကအများပြည်သူတိအောင်သူလွတ်လွတ်ပေးသွားတယ်အဲ့ဒါမှကောင်းမှုကတော့ပတ်စက်နဲ့များပါတယ်ယုံကြည်ပါလုံးဝယုံကြည
်ဟောတန်မရကိုပြည်သူလူထုအောက်လက်အောက်လည်းလို့လည်းစားငွေသားတွေပေါ့နော်အောက်လက်ငွေသားတွေအစီအပြောင်းတို့တုတ်ပေးနိုင်အောင်လို့ကြိုးစားဆေးချင်ပါတယ
်ခုကကျွန်တော်တို့မြန်မာပြည်သူပြည်သားတွေကဒီဒေသတွင်းနိုင်ငံတွေအားလုံးနဲ့မှဆိုရင်တော့အစဲအသောနိုင်ငံဖြစ်တယ်ပေါ့နော်အဲ့တော့ပြည်သူတွေဆင်းရဲမှု ကနေပြီးတော့တိုးတက်လာတဲ့ပုံစံလေးဖြစ်အောင်နော်ပတ်ပေါင်းတော်ကနေစီစဉ်ဆောင်ရွက်ပေးစေချင်တယ
်ကျွန်တော်ကတော့အဓိကပထမဆုံးနိုင်ငံတကာနိုင်ငံတိုးတက်ဖို့ဆိုတာအဓိကတော့ဟိုတိုင်းပြည်တစ်ခုလုံးမှာဖြစ်နေတဲ့ဘာလဲနဲ့ကန်ရင်းချမ်းရပေါ့အဲ့ဒီကိစ္စကိုအဓိကပထမဆုံးကျွန်တော်ကရင်းချမ်းချမ်းဖြစ်ဖို့အတွက်ဟိုဒီဆက်ပြီးတော့အဲ့ဒါအကောင်းဆုံးလုပ်စေချင်တယ်
တက်လာတဲ့အစိုးရအသစ်ပေါ်ပြည်သူတွေရဲ့အမြင်သဘောထားတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့သမ္မတဦးထင်ကျော်ရဲ့မိကွန်းပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်ကိုလည်းတင်ပြပေးခြင်းပါတယ်သမ္မတအသစ်ဦးထင်ကျော်ကတိပြုလိုက်တဲ့အမျိုးသားပြန်လည်တင်မြရေးငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတရားဖြစ်ပေါ်ရေးတို့ဟာတိုင်းရင်းသားတွေရဲ့လိုအပ်ချက်တွေနဲ့ထပ်တူဖြစ်တယ်လို့တိုင်းရင်းသားခေါင်းဆောင်တို့ကပြောဆိုပါတယ်ဆယ်စုနှစ်တွေအတွင်းပထမဦးဆုံးအကြိမ်အများဆန္ဒနဲ့ရွေးကောက်ခံထားတဲ့အစိုးရတရားအာဏာရလာတာဟာအရက်ဖက်အဖွဲ့အစည်းတွေမျှော်မှန်းထားတဲ့ပန်းတိုင်တဝက်ကိုရောက်ပြီးလို့လည်းအခွင့်အရေးလှုပ်ရှားသူတို့ကပြောဆိုပါတယ်ပြည်စုံကတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါရဲ့ရှင
်မြမအစိုးရအဆက်ဆက်ဆယ်စုနှစ်ပေါင်းများစွာလက်နက်ကင်တော်လှန်နေတဲ့မြမတက်တန်းအရှိဆုံးတိုင်းရင်းသားလက်နက်ကင်အဖွဲ့ကြီးကရင်အမျိုးသားအစည်းအရုံး KNU ကတမရတဲ့ဦးထင်ကျော်ရဲ့ဂရိကဝတ်တွေကိုကြိုဆိုပါတယ်သမရဦးထင်ကျော်ရဲ့ဂရုပြုချက်တွေကတိုင်းရင်းသားတွေရဲ့လူလားချက်နဲ့ထပ်တူဖြစ်တယ်လို့ KNU ရဲ့အထွေထွေအတွင်းမှူးဖရိုကွယ်ထူးဝင်းကပြောပါတယ
်ဒီဖြစ်စီဘုံကိုကျွန်တော်ခုနပြောတဲ့ဒီမိုကရေစီဖရဲဒီတော်စုစနစ်ကိုဖြစ်စီမဲ့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေဘက်ကကျွန်တော်မျှော်လင့်ချက်နဲ့တထပ်တယ်ဖြစ်တယ်အခုအခြေအနေကလည်းဒီလူကလည်းရွေးကောက်ရတဲ့အစိုးရဖြစ်တယ်နောက်ကျွန်တော်တို့ဒီလိုကျေပြချကြီးအားဖြင့်ဆက်လက်ပြီးအကောင့်ထဲပေါ်မယ်။တိုင်းသားနိုင်ငံအဖွဲ့စည်းနေရောနောက်ပြီးတော့နိုင်ငံတော်မှာရှိနေတဲ့အစုအဖွဲ့ငွေစုအကောင့်စုပေါင်းပြီးဆောင်ရွက်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုလွန်ခဲ့တဲ့၁၉ရက်ကနေကစတင်နိုင်ရှင်လာမယ်ဆိုလို့ရှိရင်တော့ပုံမှန်လေးဆက်လာတယ်လို့မြင်ပါတယ
်။အစိုးရသည့်ရဲ့ကနဦးဆောင်ရွက်ချက်တချို့ဟာလည်းတိုင်းရင်းသားသွေးစည်းညီညွတ်မှုကိုဥတီတာတွေ့ရတယ်လို့လည်း KNU အထွေထွေအတွင်းရေးမှူးကပြောပါတယ်
။အခုလက်ရှိမှာကျွန်တော်တို့ဒီနိုင်ငံတော်ထမ်းဆောင်ရမယ်လွှတ်တော်မှာနောက်ပြီးတော့ပြည်ထောင်စုအဆင့်အဝန်ကြီးအဆင့်နောက်တစ်ခုပြည်내အဆင့်မှာလည်းကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေတော်တော်များများပါဝင်လာခဲ့တဲ့တွေ့ရတဲ့တွေ့ရောက်ဒါကကျွန်တော်တို့ရဲ့တိုင်းရင်းသားကြားထဲမှာရှိတဲ့နားလည်မှုတွေပုံပုံမြင့်မားလာဖို့အတွက်ဆောင်ရွက်ဒါပဲလို့ကျွန်တော်ယုံကြည်ပါတယ်
မြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်နေစေလက်နက်ကင်အဖွဲ့တွေပါဝင်တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့တမရတရဲ့ဂရိကဝတ်တွေကိုကြိုဆိုပြီးဒီဂရိကဝတ်တွေအတိုင်းအကောင့်ထဲပို့ဆောင်လာနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောပါတယ် UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကအခုလိုပြောပါတယ
်အာကျွန်တော်တို့မျှော်လင့်တာကတော့နော်တောင်းဆန်းစုကြည်လက္ခဏာပြောတယ် NLD ရဲ့သဘောထားအရဆိုရင်အခုကတော့ဒီတို့တနိုင်ငံလို့ပြခရစေရေးနဲ့တက်ကနိုင်ငံကိုကျွန်တော်ဒီတိုင်းသားစီလုံးညီညွတ်ရေးနဲ့ဟိုညီချင်းကြီးကိုဟိုဥစားပြီးပြီးတော့အကောင့်ထဲပေါ်မယ်ဆိုတဲ့ကိစ္စလေဒါတော့ဟိုတိတ်ကူမှန်ကန်တဲ့ရည်တည်ချက်ဖြစ်တယ်ကျွန်တော်တို့လည်းဒါကိုလိုလားတယ်အဲ့လိုရည်တည်ချက်မျိုးရှိရင်တော့ကျွန်တော်တို့ကတော့အကောင့်ထဲပေါ်တဲ့နေရာမှာထိရောက်ကောင်းမွန်လာလိမ့်မယ်လို့တော့ယုံကြည်တယ်
အစိုးရတင်တဲ့တနိုင်ငံလုံးအဖြစ်ခက်ရက်စဲနိုင်ရေးအချိန်မီဆွေးနွေးဖို့လည်းအဆင်သင့်ရှိတယ်လို့ UNFC ကပြောဆိုပါတယ်။အစိုးရတင်အာဏာလွှဲပြောင်းရယူမှုအပေါ်အရက်ဖက်လူမှုအတိုင်းအဝိုင်းတွေဘက်မှလည်းမျှော်လင့်ချက်တွေရှိလာနေပါတယ်။အခွင့်အရေးလှုပ်ရှားသူမတ်မေစပယ်ဖြူကအခုလိုပြောပါတယ်
။ဒီမျိုးစုတွေနဲ့ဖြစ်ပွားနေတဲ့ဒီ event စစ်ပရိပခဆုံရင်းကြီးပေါ့။ဒီတော့ဒီနိုင်ငံရေးအတွက်ကိုဦးစားပေးပြီးပေါ်ဆောင်မယ်ဆိုတဲ့ဂရုစကားကိုကြားရတော့ကျွန်တော်တို့ကကတော့ဒါအားရကျင်းစီရတော့ဖြစ်ပါတယ်။ဒါကြောင့်လေဆိုတော့ဒီနေငင်းချမ်းကြီးကိုပေါ်ဆောင်နိုင်မှာပဲ။ကျမတို့အားလုံးညောင်းနဲ့တောင်းကြတဲ့ဒီဒီမိုကရေစီနဲ့နိုင်ငံပြည်ထောင်စုတွေကဖြစ်နိုင်မှာလို့ပေါ့နော်။ပြီးတော့နောက်တစ်ခုကတော့ဒီနေငင်းချမ်းကြီးကိုပေါ်ဆောင်မယ်ဆိုတဲ့နေရာမှာဖြစ်နိုင်တဲ့ federal system ကိုအခြေခံတဲ့ကျမတို့ပြည်ပုံစီတာဥပဒေတွေလေ။အဲ့တော့အဲ့ဒါလည်းနဲ့ပတ်သက်ပြီးအစိုးရတေဟာအဥစားပေးပြီးတာဝန်ယူဆောင်ရွက်သွားမယ်။ဆိုပြီးတော့ဒီတက်နစ်စာတူရဲ့နေရာမှာပြောသွားတာတွေဆိုတော့ကျမတို့ကအများကြီးပဲညောင်းနေပါတယ်
။သမရတေဦးထင်ကျော်ရဲ့လက်ထက်မှာယုံကြည်ချက်ကြောင့်အချင်းကျသူတွေဖန်ဆီးခံထားရသူတွေလွတ်မြောက်လာဖို့နဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရတဲ့ကြားပူးပေါင်းဆောင်ရွက်နိုင်ဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်နေကြပါတယ်ရှင်။
သမ္မတဦးထင်ကျော်ရဲ့မိကုံပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အခွင့်ရေလှောက်ရှားသူတွေရဲ့အမြင်ကိုမတ်တကင်ထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ဒီကနေ့လွှတ်တော်မှာကျင်းပတဲ့သမ္မတတက်ကတိပြုပွဲကတိသက်စာပြုပွဲမိကုံမှာသမ္မတတက်ဦးထင်ကျော်ကအမျိုးသားရင်ကြားစစ်ရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံတရားပေါ်လာဖို့နဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်တန်းတိုးတက်မြင့်မားလာစေရေးကိုလာမယ့်9နှစ်အတွင်းလှုပ်ဆောင်သွားမယ်လို့ကတိပေးခဲ့ပါတယ်။သမ္မတတည်ရဲ့မိကုံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့လူထုရဲ့အမြင်တွေကိုနေပြည်တော်မှာတည်င်းယူနေတဲ့မမေခါကစူးစီးတင်ပြထားပါတယ်ရှင
်။စစ်အစိုးရအဆက်ဆက်နှစ်ပေါင်း90ကျော်အုပ်ချုပ်လာခဲ့တဲ့မြန်မာနိုင်ငံမှာပြည်သူအများစုဆန္ဒနဲ့ရွေးကောက်တင်မြှောက်လိုက်တဲ့အရက်သားအစိုးရတည်တည်ရဲ့ဒီကနေ့ပေါ်ထွန်းခဲ့ပြီဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကဂရုသစ္စာဆိုပြီးနောက်မိန်ကွန်းပြောတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာပါ။ဒီပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွန့်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံခြေကံဥပဒေတရဖြစ်ပေါ်လာရေးအတွက်လှုံ့ဆော်သွားမယ်လို့လည်းကတိပေးခဲ့ပါတယ်။အခုပေါ်ပေါက်လာတဲ့ပြည်အောင်စုအစိုးရအဖွဲ့အနေနဲ့ပြည်သူလူထုရဲ့မျှော်လင့်ချက်များနဲ့ဆန္ဒများပြည့်ဝဖို့မမိတ်မတုံစူးစမ်းသွားမယ်လို့လည်းကတိပေးခဲ့ပါသေးတယ်။ဒီမိန်ကွန်းကိုပြည်သူအများစုနဲ့လွတ်တော်ကိုယ်စားလှယ်အများစုကတော့ဝမ်းမြောက်စွာကြိုဆိုခဲ့ကြပါတယ်။အပြောင်းလဲတစ်ခုအနေနဲ့စတင်ပြောင်းလဲမှုတွေရဲ့နောက်မှာစိန်ခေါ်မှုတွေကလည်းသမ္မတတစ်ကိုကြိုဆိုနေပါတယ်။ဒါတွေကသမ္မတတစ်အနေနဲ့ဘလို့ရင်ဆိုင်မလဲဆိုတာကမိန်ကွန်းထုတ်စရာတစ်ခုဖြစ်ပါတယ်။အဖက်ဖက်ကအားနည်းနေတဲ့စီးပွားရေးလူမှုရေးတွေကိုဒီ9နှစ်အတွင်းမှာမြင့်တင်နိုင်ဖို့ဆိုတာခက်ခဲလွန်းတဲ့ပုံစံတစ်ပုဒ်ကိုတွေ့ရသလိုပါပဲ။ဒါတွေကိုကြော်ဖြတ်ဖို့လာမယ့်9နှစ်အတွင်းလုံလောက်ပါမလားဆိုတာနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့အခုလိုပြောဆိုလိုက်ပါတယ်
။လူနာကြီးပြောထားတဲ့အချက်ပေါ့နော်၃ချက်ကိုတော့မှတ်မိပါတယ်။ပထမဆုံးအမျိုးသားရင်ကြားစည်းဒုတိယတော့ပြည်တွင်းချင်းရှိုင်းရင်ပေါ့နော်တတိယတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ဆောင်စုပူးပေါင်းရေးအဲ့ဒီပုံမှာသူ့အနေနဲ့အစွမ်းကုန်စူးစမ်းသွားမယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်။ကျွန်တော်တို့ကလည်းအဲ့ဒါကိုအားရဝန်တာထောက်ခံပါတယ်။လက်တွေ့မှာတော့နော်ကျွန်တော်တို့နိုင်ငံရဲ့စင်ကိုရှက်အများကြီးဟိုတစ်စင်းမိတစ်စင်းသွားမှာဖြစ်ပါတယ်။အထိုက်လျောက်တော့ဟိုပြီးပါလိမ့်မယ်။ဒါပေမဲ့ဒီလောက်များတဲ့စင်ကိုမှုတွေများတဲ့ဟာကို၅နှစ်သက်တမ်းမှာလုံနိုင်ဖို့ဆိုတော့မဖြစ်နိုင်ပါဘူး။ဒါပေမဲ့သူ့ရဲ့စူးစမ်းမှုပေါ်မှာမူတည်ပြီးတော့ပြည်သူတွေရဲ့ဝိုင်းဝန်းထောက်ကမှုမှာမူတည်ပြီးတော့အကျိုးရလာကောင်းနေတော့ထိတ်တဲ့တဲ့တော့ရလာမယ်လို့တော့မြင်ပါတယ်နော်
။အေဘေတဲရဲ့နေ့ကနေစတင်တာဝန်ထမ်းဆောင်မဲ့သမ္မတဦးထင်ကျော်အနေနဲ့သူပေးခဲ့တဲ့အမျိုးသားရင်ကြားစီရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးစတဲ့ဂရုစကားတွေအတိုင်းအကောင့်တွေဖော်နိုင်ဖို့တိုင်းရင်းသားတွေဘက်ကမျှော်လင့်နေကြပါတယ်။သူတို့လိုချင်နေတဲ့ဖက်ဒရယ်ပြည်ထောင်စုကိုအကောင်းဆုံးဖော်ဆောင်နိုင်ပါမလားဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်
။ကျွန်တော်ထင်တာကတော့အရင်တော့အရင်သမ္မတရဲ့ဟို first speech လို့မဖြစ်စေချင်ပါဘူး။ပြောသွားပြီးတော့ပဲအကောင့်ထဲမပေါ်နိုင်တဲ့ဟာလည်းအများရှိတာပေါ့နော်။ဒါပေမဲ့ဒါအယက်သားဆိုရအယက်သားရဓမ္မရဆိုတော့ကျွန်တော်ကြိုဆိုတယ်။ပြီးရင်ပထမမင်းခွန်းမှာပြောတဲ့ခဲ့အတိုင်းနဲ့တကယ်အကောင့်ထဲပေါ်နိုင်ပါစေလို့တော့ဆန္ဒပြုလို့လည်းပြီးရင်အဲ့ဒီအကောင့်ထဲအတိုင်းပဲကျွန်တော်တို့ဒီတိုင်းသားပါတီတွေလည်းလက်တွဲဆောင်ရွက်သွားပါမယ်။ဥပမာအမျိုးသားရင်ကြားစည်းကိစ္စတွေပေါ့နော်။ပြည်တွင်းချင်းချင်းကိစ္စတွေပြီးရင်ဒီမိုကရေစီဖက်ဒရယ်ကိစ္စကျွန်တော်တို့အားလုံးပါဝင်ပူးပေါင်းဆောင်ရွက်မှရမှာပါ။ကျွန်တော်တို့လည်းပူးပေါင်းပါဝင်ဖို့အသင့်ဖြစ်ပါတယ်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းဝမ်းလိုင်ခန့်ကတိုင်းရင်းသားတယောက်အနေနဲ့အခုလိုရင်ဖွင့်ခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုကော်မတီဝင်ဦးညံဝင်းကတော့ဒီကနေ့ဟာပြည်သူတွေအောင်ပွဲနေ့တစ်နေ့ဖြစ်တာကြောင့်နောက်လာမယ့်စိန်ခေါ်မှုတွေကိုလည်းပြည်သူတွေနဲ့အတူကြော်ဖြတ်သွားမယ်လို့အခုလိုကြုံဝါခဲ့ပါသေးတယ
်တကယ်အရေးတော်ပုံရဲ့အောင်ပွဲပါပြည်သူလူထုရဲ့အောင်ပွဲပါအခုလိုပဲပြည်သူနဲ့ NLD ပူးပေါင်းပြီးတော့ဆောင်ရွက်ရင်ကျွန်တော်တို့လူချင်းနဲ့ပန်းနိုင်ုံရောက်မှာပါကျွန်တော်တို့အထူးကလိုချင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရလဲအောင်မြင်မယ်လို့ယုံကြည်ပါတယ်အတူဆုံးနဲ့အရေးကြီးဆုံးအချက်ကငြိမ်းချမ်းရေးပါသူပြောတဲ့မိကောင်းမှာအဲ့ဒီငြိမ်းချမ်းရေးဆိုတာဟာဒီမိုကရေစီနဲ့လက်ဆိုင်တဲ့ဖွံ့ဖြိုးတိုးတက်မှုအလုံးနဲ့ဆိုင်ငြိမ်းချမ်းရေးမရှိဘဲနဲ့ဂျန်တဲ့ဟာတွေအောင်မြင်မှုခဲရင်ပါ
သမရဦးထင်ကျော်အတွက်လာမယ့်9နှစ်တာအတွင်းမှာစိန်ခေါ်မှုတွေအကဲဆတ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့လာနိုင်မယ်လို့အများစုကသုံးသပ်နေကြပါတယ်။စစ်ပွဲတွေနဲ့လုံးပန်းနေတဲ့ဖွံ့ဖြိုးမှုနောက်ကျနေတဲ့မြန်မာနိုင်ငံအတွက်ပြည်တွင်းငြိမ်းချမ်းရေးရဖို့ဦးစားပေးလှုံ့ဆော်မှုလိုအပ်နေတယ်လို့ထောက်ပြမှုတွေလည်းရှိနေပေမဲ့တပ်ပိုင်းဆိုင်ရာနဲ့ညှိနှိုင်းနိုင်မှာမလားဆိုတာကလည်းသမရအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်လည်းဖြစ်နေပါသေးတယ်
။မမေခစူးစီးတင်ပြခဲ့တာပါရှင်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မ မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ည9နာရီကနေ10နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်း၌ယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်တွေပြင
်ဒီနှစ်မှာကျွန်တော်တို့ရေကြီးရေရှမ်းမှုကလည်းဖြစ်သွားခဲ့တယ်အခုလည်းရေရှားပါမှုပြဿနာနဲ့ရင်ဆိုင်ရမှာဆိုတဲ့အတွက်ကျွန်တော်တို့ကတကူ
အမျိုးသားအဆင့်ရေအရင်မြစ်ကော်မတီရဲ့အတွင်းရေးမှူးဦးထွန်းလွင်ဦးပြောသွားတာပါပြည်စုံကတော့မြန်မာတခွင်အစီအစဉ်မှာနားဆင်ရပါမယ်အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အစိုးရတည့်ရဲ့ဝန်ကြီးပြည်နယ်ဝန်ကြီးတို့ရဲ့စီးရင်တွေထုတ်ပြန်တဲ့အကြောင်းနဲ့အစိုးရတာဝန်အလွဲပြောင်းကာလမှာအငင်းပွားနေတဲ့အွန်လိုင်းပေါ်ကအကြောင်းအရာတချို့တွေကိုနားဆင်ရပါမယ်မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမွေကကူညီတင်ဆက်ထားပါတယ်ရှင်
ဒီဒရင်ပါမှာတော့နိုင်ငံတော်သမ္မတအဖြစ်ဦးထင်ကျော်ကိုရွေးချယ်ခံထားမှုနဲ့ပြည်နယ်နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုရွေးချယ်ခံထားတဲ့ကြေညာချက်တွေထွက်ခဲ့ပါတယ်။ဒီလိုဝန်ကြီးချုပ်တွေကိုရွေးချယ်တဲ့နေရာမှာတော့အမျိုးသမီးဝန်ကြီးချုပ်နှစ်ယောက်ပါရှိခဲ့ပါတယ်။ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဝန်ကြီးချုပ်တွေအဖြစ်အမျိုးသမီးနှစ်ယောက်ပါလာခဲ့တဲ့အတွက်ဒါဟာအမျိုးသမီးတွေအတွက်နေရာရရှိမှုအစပဲဖြစ်တယ်ဆိုပြီးတော့သုံးသပ်ကြပါတယ်။အရင်ကတည်းကအုပ်ချုပ်ရေးပိုင်းမှာအမျိုးသမီးတွေပါလာမယ်လို့မျှော်လင့်နေကြသလိုနောက်ပိုင်းမှာလည်းကြားမှဒန်းတူညီမျှရေးမူဝါဒတွေများများထွက်ပေါ်လာဖို့အလုံးကမျှော်လင့်နေကြတယ်လို့လူမှုမီဒီယာတွေပေါ်မှာရေးသားနေကြတာကိုတွေ့ရပါတယ်။တိုင်းဒေသဒေသတွေမှာအဓိကအဖြစ်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာရွေးချယ်ခဲ့တဲ့ဝန်ကြီးချုပ်တွေနဲ့ပတ်သက်ပြီးတော့ပြဿနာတွေအနေပါရှိခဲ့ပြီးအထူးသဖြင့်ရခိုင်ဝန်ကြီးချုပ်ဖြစ်ဦးညီပုကိုရွေးချယ်လိုက်တာကြောင့်ရခိုင်မျိုးသားပါတီဖြစ်တဲ့ ANP ရဲ့ကိုယ်စားလှယ်တွေကလူတော်တွေကနေထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီလိုရခိုင်ပြည်နယ်အတွက်ဝန်ကြီးချုပ်ရေးချယ်တဲ့နေရာမှာမကျေနပ်ဖြစ်တာဘာကြောင့်မလဲ။အဓိကအဖြစ်တော့ရခိုင်ပါတီတွေကအနိုင်ရပါတီ NLD နဲ့ညှိနှိုင်းပြီးတော့ရခိုင်လူတော်ကိုပြုပြင်ဖွဲ့စည်းဖို့အတွက်သတင်းစကားကို NLD ကအကြောင်းမပြခဲ့ဘူးလို့လည်းဆိုပါတယ်။အခုနောက်ပိုင်းတိုင်းရင်းသားပါတီတချို့စီကနေအဲ့ဒီကိစ္စနဲ့ပတ်သက်လို့ NLD ကိုဝေဖန်ပြောဆိုမှုတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့ကုလခံထားမှုနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ပြောစရာမရှိတော့ဘူးလို့ရခိုင်တိုးတက်ရေးပါတီရဲ့မြောက်ဦးလွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တဲ့ဦးဦးလှစောကအခုလိုပြောပြပါတယ်
။ဒီပြီးခဲ့တဲ့ရွေးကောက်ပွဲရဲ့ရလဒ်တွေတော့ဒါအကုန်လုံးတပီလုံးတည်ပြီးတာပေါ့လေ။နော်။အဲ့တော့အဲ့ဒီရလဒ်ပေါ်မှာရခိုင်လူမျိုးတွေအနေနဲ့ရခိုင်ပါတီအနေနဲ့ပေါ့ရခိုင်ပြည်နယ်မှာအဲ့ဒီဝန်ကြီးချုပ်နဲ့အစိုးရဖွဲ့စည်းပုံကိုသူတို့နဲ့ရအောင်တခုရပိုင်ခွင့်တခုနဲ့ဒါတို့ရင်တဲ့အတွက်ကြောင့်ကျွန်တော်တို့စိတ်မဲ့တခုထုတ်ခဲ့တယ်ဒါပေမဲ့အဲ့ဒီစိတ်မဲ့ရဲ့ဦးတည်ချက်ကတော့အဓိကတော့ NLD နဲ့ AMP ကြားထဲမှာရခိုင်ပြည်ရဲ့ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုပေါ်မှာညှိနှိုင်းဆွေးနွေးပြီးအပြေချမယ်ဆိုတဲ့သဘောထားမျိုးနဲ့ဒါသဘောထားတောင်းခံနေပေါ်ကနော်နောက်ပြီးတော့သူတို့ရဲ့ယူဆကိုလည်းကျွန်တော်တို့ပါတီရဲ့ယူဆကိုလည်းပြောပါတယ်ဒါပေမဲ့ NLD အနေနဲ့ဘာမှလည်းဟိုတိတိကျကျရေးရာတုံ့ပြန်မှုမရှိဘူးပေါ့ဆိုလိုတဲ့သဘောကတော့ဒီတိုင်းရင်းသားပါတီတခုရဲ့တင်ပြမှုအပေါ်မှာ NLD နဲ့အလေးနဲ့ထားပြီးစဉ်းစားတာမျိုးမရှိဘဲနဲ့ဒီလိုကတော့ဟိုပုံပဲတပြီလုံးအတိုင်းတာနိုင်တဲ့အတွက်ကြောင့်ဒီဝန်ကြီးချုပ်ကိုဒီလိုပဲဖွဲ့မယ်ယူမယ်နောက်အစိုးရဖွဲ့ဝန်ကြီးချုပ်ဥဆောင်ပြီးဖွဲ့မယ်ဆိုတဲ့သဘောထားကိုပဲဒီလိုထပ်ကတလေလေးပဲဒီပြောကြခဲ့ပါအဲ့တော့ဒီတိုင်းပဲဖြစ်လာတာပေါ့လေဖြစ်လာတဲ့ခါကျတော့ဒီရခိုင်ပါတီအနေနဲ့ကတော့ဒီလိုရဲ့ကျွန်တော်တို့ဒီလိုရဲ့သဘောထားနောက်ကျွန်တော်တို့ပါတီရဲ့ထုတ်ပြန်ကြချက်အတိုင်းအိမ်ပဲဒီဝန်ကြီးချုပ်ရွေးချယ်မှုပေါ်မှာမကြိုက်ဘူးဆိုတာကိုကျွန်တော်တို့ဒါဒီမိုကရေစီမိကြကြဆက်နောက်တို့လိုက်တာပ
ါဒီအခြေအနေမျိုးတိုင်းဆိုလို့ရှိရင်ရှေ့ဆက်ပြီးတော့ဘယ်လိုဆက်သွားမှာလဲဆိုပြီးတော့မေးတဲ့အခါမှာတော့
အဲ့တော့ကျွန်တော်တို့ကဒီရခိုင်ပါတီက တာဝန်ရှိတဲ့လူတွေနဲ့ NLD ကတာဝန်ရှိတဲ့လူတွေ NLD ကောင်းဆောင်ကြီးတွေလို့ဆိုလို့မဟုတ်ဘူး NLD ကတာဝန်ပေးတဲ့လူတွေတာမှာရှိနိုင်ပြီးတော့ရခိုင်ပြည်ရဲ့ဒီဟိုရခိုင်ပြည်ကပြည်ကိုဘယ်လိုဖွဲ့စည်းကြမလဲဆိုတာကို political dialogue နဲ့ကျွန်တော်ကစစိုက်ဘက်မှာတောင်းလာခဲ့တာပါအဲ့တော့ဟိုအဲ့ဒီ dialogue ကြီးကမဖြစ်ခဲ့ဘူးဆိုတဲ့အခါကျတော့ဒီ dialogue ကြီးကတော့ပြီးသွားပြီပေါ့အဲ့တော့ဘယ်သူဖြစ်မလဲသူဖြစ်တဲ့နဲ့ဘာဖြစ်တဲ့နဲ့ဆိုတော့ကြံခဲ့ပါပြီအဲ့တော့ပြည်နယ်စော့ဖွဲ့စည်းဖို့အတွက်သူတို့ဘယ်လိုသဘောထားနဲ့ဘယ်လိုကန့်လန့်လာမလဲဆိုတာပဲမူတည်ပါတယ်
နောက်ထပ်ဒီလိုဝင်ကြီးချုပ်နေရာတွေကိုပြည်အပ်တာနဲ့ပတ်သက်လို့သခိုင်းတိုင်းချင်းရဲရဝင်ကြီးဟောင်းဦးနိုထန်ကကတော့အခုလက်ရှိရွေးချယ်ထားတဲ့ချင်းဝင်ကြီးချုပ်နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။
သူ့ရဲ့အစိုးရဖွဲ့ဝင်ဝင်ကြီးရင်းနဲ့တော့ဆိုင်မလာလို့အစိုးရဖွဲ့ဝင်တချို့ဝင်ကြီးရီအစိုးရဖွဲ့ဝင်ဥပဒေချုပ်မှာစားအဲ့ဒီအစိုးရဖွဲ့အစိုးရဖွဲ့တခုလုံးပေါ့သူဦးဆောင်တဲ့အစိုးရဖွဲ့တခုလုံးကတော့ဆိုင်နေတယ်လို့ထင်တယ်ဒါအမျိုးသားရေးနဲ့တော့ဆိုင်နေတယ်။နောက်ပြီးတော့အာ2005နာယူကွယ်အွန်လိုင်းရေးနဲ့တော့ဆိုင်နေတယ်။ဒီပြည်မှာကျတော့95ရာခိုင်နှုန်းတော့အာ NLD ကတော့နိုင်တဲ့အတွက်ပြောရမယ်ဆိုရင်တော့လက်တော်ထဲမှာလည်းဒီလိုပြဿနာရှိတယ်အပြည့်အဝမရှိရဘူးတော့ဒါပါလေ
။ဒီတစ်ပတ်မှာတော့ထုတ်ပြန်ကြေညာတဲ့ဝန်ကြီးချုပ်တွေရဲ့စီးရင်ပေါ်ဝေဖန်ပြောဆိုမှုတွေနဲ့အတူအစိုးရတည်းရဲ့တာဝန်လွှဲပြောင်းရေးသမရတိတက်တဲ့ညစာစာဝေးအခမ်းအနားကိုတက်ဖို့အတွက်မီဒီယာတွေကိုရွေးချယ်ပြီးတော့ဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးမီဒီယာတွေဘက်ကပြောဆိုဝေဖန်တာတွေရှိနေကြပါတယ်။တမန်ဝင်ပွဲဖြစ်တာကြောင့်ဒီလိုအခမ်းအနားမျိုးမှာဘယ်သူမှမလွတ်ချင်ကြဘူးလို့ဝင်ခွင့်မရတဲ့သတင်းမီဒီယာသမားတချို့ကဆိုရှယ်မီဒီယာတွေပေါ်မှာရေးသားဝေဖန်ခဲ့ကြပါတယ်။ဒါ့အပြင်ဒီတစ်ပတ်အတွင်းအစိုးရအသင်းနဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့စိတ်ဝင်စားမှုကအမြင့်ဆုံးဖြစ်နေခဲ့ပြီးတော့လူထုရွေးချယ်တဲ့အစိုးရအသင်းပေါ်တနိုင်ငံလုံးကလည်းစောင့်ကြည့်နေကြပါတယ်။နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ဝင်ကြီးတွေအလွှဲပြောင်းကာလမှာဦးသိန်းစိန်အစိုးရလက်ထက်ကဝင်ကြီးတွေဟာသူတို့နေထိုင်ခဲ့တဲ့အစိုးရပိုင်းနေအိမ်တွေကနေထွက်ခွာမပေးခင်အစိုးရဈေးကြီးနဲ့ဖြည့်ဆည်းပေးထားတဲ့လေးပိစက်ပြိဘောကတွေသာမကနေအိမ်ရဲ့မြက်ခင်းတွေခွာယူခဲ့ကြသလိုတချို့ဆိုရင်အဝီစီတွင်တူးထားတဲ့ရေပိုက်တွေပါနှုတ်ယူပြီးတော့ပုတ်ပြတ်နဲ့ရုံစားသွားကြတယ်ဆိုပြီးလူမှုမီဒီယာတွေပေါ်မှာရေးသားနေကြတဲ့အကြောင်းတင်ပြရင်းညှိကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်။ခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့မြစ်ဆုံကိစ္စတရုတ်အမြင်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ။တရုတ်နိုင်ငံဟာမြန်မာအစိုးရတင်တဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားပေမဲ့မြန်မာနိုင်ငံရဲ့မိတ်ဆွေမဆန်တဲ့လုပ်ရတွေကြောင့်နေဆက်အင်အားစုတချို့ကိုကြိုးကင်ကစားဖို့လိုအပ်တယ်လို့ယူဆချက်တချို့တရုတ်ဘက်မှရှိနေပါတယ်။အခက်ကြုံနေရချိန်မှာအကူအညီပေးတာကိုမထောက်ထားတဲ့အပြင်မြန်မာတို့ဘက်ကတရုတ်စီမံကိန်းတွေကိုရပ်ဆိုင်းပြီးအနောက်နိုင်ငံတွေစီမျက်နှာမူသွားခဲ့တယ်ဆိုပြီးပြောဆိုသူတချို့ရှိတယ်လို့တရုတ်ရေးကြွမ်းကျင်သူတဦးကဆိုပါတယ်။ American ခြေဆိုင် Stimson သုတေသနဌာနတရုတ်နိုင်ငံသားဆက်ဆံရေးသုတေတီ Yun San နဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်။
ကျန်းစံကမြအခုမြန်မာနိုင်ငံမှာရပ်ဆိုင်ခဲ့တဲ့မြစ်ဆုံတပ်မန်စီမံကိန်းကိုတရုတ်ဘက်ကပြန်ပြီးစတင်ကျင်တဲ့လေသံပစ်နေတာတွေ့ရပါတယ်။ဘယ်လောက်ဖြစ်နိုင်လဲထင်ပါလဲဒီစီမံကိန်းပြန်စဖို့ပထမဆုံးပြောပါခင်ဗျာ
။ Well, I think the Chinese certainly are interested in pushing.
Okay. တရုတ်ဟာမြစ်ဆုံစီမံကိန်းကိုပြန်စဖို့စိတ်ဝင်စားတာသိကြပါတယ်။တစ်ချိန်တည်းမှာပဲပြီးခဲ့တဲ့ရက်သက်တပတ်အတော်ကြာအတွင်းကတရုတ်တန်အမတ်ကြီးပြောတာကိုကြည့်မယ်ဆိုရင်သတိထားပြီးသုံးနှုန်းသွားတာတွေ့ရပါတယ်။proper resolution ကောက်မွန်တဲ့ပြည်လည်မှုလိုချင်တယ်လို့ဆိုပါတယ်ဒီစီမံကိန်းကိုပြန်စမယ် NLD အစိုးရကပူပေါင်းဆောင်ရွက်မယ်လို့တော့မဆိုလိုပါဘူးမြန်မာအကြောင်းနားလည်တဲ့တရုတ်မူဝါဒချမှတ်သူတွေကတော့မြစ်ဆုံစီမံကိန်းပြန်စဖို့တိတ်မဖြစ်နိုင်ဘူးဆိုတာကောင်းကောင်းသဘောပေါက်ကြပါတယ်ဆိုတော့မြန်မာတွေဒီလောက်ခါသီးနေတာကိုတရုတ်ကဘာကြောင့်တွန်းနေရသလဲလို့မေးစရာရှိပါတယ် NLD အစိုးရအသစ်တက်လာလို့ဒါကိုစူးစမ်းတဲ့သဘောဖြစ်ပါလိမ့်မယ်မဖြစ်နိုင်ဘူးဆိုရင်လည်းတရုတ်တို့ဘက်ကလက်ခံဖို့အဆင်သင့်မယ်လို့ထင်ပါတယ်
။ဆိုတော့ဒီစီမံကိန်းပြန်စဖို့မဖြစ်နိုင်ဘူးဒီစီမံကိန်းကိုရပ်ဆိုင်းလိုက်တော့မယ်လို့ဆိုရင်မြန်မာဘက်ကတရုတ်ကိုရောကြီးပေးရမလားခင်ဗျ။အဲဒီတော့ရောကြီးကဘယ်လိုပေးရမလဲဘလောက်ပေးရမလဲငွေကြေးနဲ့ပေးရမလားဒါမှမဟုတ်အစားထိုးစီမံကိန်းတစ်ခုခုများလှုပ်ခွင်းပေးရမလားဘယ်လိုပုံစံမျိုးနဲ့ဖြစ်ရှင်းမယ်လို့ထင်ပါလဲခင်ဗျ။
I think that is
ကျမကတော့ပေးရမယ်လို့ထင်ပါတယ်2003မှာတရုတ်ယင်းနှစ်မြောက်နှံသူတွေနဲ့ဦးသိန်းဆိုင်အစိုးရတို့သဘောတူညီခဲ့ကြတာရှိပါတယ်စီမံကိန်းကိုဖျက်သိမ်းမယ်ဆိုရင်အနည်းဆုံး3မီတာဒီကုန်ကျစရိတ်တွေကိုပြန်ရောပေးရမှာဖြစ်ပါတယ်ဆိုတော့တရုတ်ဘက်ကကုန်ကျသမျှပြန်ရမယ်ဆိုတာစိတ်ချပြီးသားပါဘလောက်သုံးထားပြီလဲဆိုတာတော့အတိအကျမသိပါဘူးအတော်တော့များပါတယ်ဒီအတွက်တရုတ် CPI ကုမ္ပဏီဟာဘန်တွေတခြားဖွဲ့စည်းတွေစီကငွေသားနဲ့ယူရာဆက်ယန်းတရားတွေယူရာတွေကိုတော့ငွေသားနဲ့ဒီအမေရိကန်ဒေါ်လာနဲ့ပြန်ပေးရလိမ့်မယ်လို့ထင်ပါတယ်
မြေဆောင်တမန်အတွက်တသက်ကုန်ကြတာကိုတော့တခြားစီမံကိန်းတွေလည်းပြောင်းထည့်နိုင်ပါတယ်။တခြားစီမံကိန်းတွေဆိုလို့ကျွန်တော်မေးရအောင်မယ်။အဲ့ဒီတခြားစီမံကိန်းတွေဖြစ်ကြတဲ့ဥမာလက်ဘရောင်းကျင်းဒီစီမံကိန်းတို့ရခိုင်ကြောက်ဖြူကဓာတ်ငွေပိုက်လိုင်းတို့ဘာတို့ကိစ္စဒီစီမံကိန်းတွေနဲ့ပတ်သက်လို့လည်းမြန်မာပြည်သူတွေကသိပြီးတော့ကျင်နေကြတာမဟုတ်ဘူးခင်ဗျာ။အကုန်လုံးဒီကိစ္စတွေဟာလည်းပ
people is a very generalized idea.
မြန်မာပြည်သူတွေလို့ပြောလိုက်တာကတော့တိတ်ပြီးတော့ရေဘူးရစံလွန်းတယ်လို့ထင်ပါတယ်။စစ်ဆိုးရကိုအားပေးလို့တရုတ်ကိုမြန်မာပြည်သူတွေမချေနှက်ကြဘူးခံမြင်းကြတယ်။ဒါပေမဲ့ဒီတရုတ်နဲ့ဆက်ဆံရေးကနေအကျိုးအမြတ်ရရှိနေသူတွေစီးပွားရေးနိုင်ငံရေးအထက်လွှာတွေလည်းရှိပါတယ်။ဆိုတော့မြန်မာပြည်သူအားလုံးတရုတ်ကိုစန့်ကျင်တယ်ဆိုတာတော့ကျွန်မလက်မခံနိုင်ပါဘူး။လဗရောင်းချင်းဤစီမံကိန်းကိုလူတွေကန့်ကွက်ကြတာမှန်ပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်စုံစမ်းပြီးတော့ဆက်လုပ်ဖို့တင်ပြထားပြီးပါပြီ။တရုတ်ဘက်ကတော့အခြေအနေကိုသုံးသပ်ပြီးဆက်လုပ်မယ်။ပေးနိုင်တာလည်းအများကြီးပါ။ဆိုတော့မြန်မာနိုင်ငံဟာတရုတ်ကိုလုံးဝဖဲ့ထုတ်ပစ်ချင်သလား။ဒါမှမဟုတ်တရုတ်တို့လောက်ရကိုထိန်းကွပ်ပြီးတော့နှစ်ဖက်အကျိုးတူဆက်ပြီးတော့လုပ်ကြမလားဆိုတာမြန်မာလူထုဖြေရမယ်မေးခွန်းပါပဲ
။မြန်မာတွေကတရုတ်ကိုဆန့်ကျင်တယ်မြန်မာတွေဟာတရုတ်ဆန့်ကျင်ရေးစကြနဲ့ဒီစီမံကိန်းကိုကန့်ကွက်နေရတယ်လို့ဆိုတာလည်းမမှားပါဘူးဒါပေမဲ့ကျွန်တော်ပြောချင်တာကတရုတ်တွေလုံနေတဲ့စီမံကိန်းရဲ့ကိုနှိုက်ကလည်းသဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးနေတာဒေသခံတွေဘဝပြရတာတွေအများကြီးရှိနေပါတယ်ဆိုတော့ဒီပြဿနာတွေကိုတော့မြန်မာနိုင်ငံမှာတက်လာမဲ့ energy အစိုးရစင်းနဲ့တရုတ်တို့ဘယ်လိုပူးပေါင်းပြီးတော့ကင်တွယ်ကြမလဲညှိနှိုင်းကြမလဲဆိုတော့သိချင်ပါတယ်
I think this question is whether we want to oppose a project because
တရုတ်မလို့စန့်ကျင်တာတော့မဟုတ်ပါဘူးတရုတ်ရင်းနှီးမြှုပ်နှံတာလိုချင်တယ်ဒါပေမဲ့စီမံကိန်းမကောင်းလို့စန့်ကျင်တာဆိုရင်တော့တရုတ်တို့နဲ့ညှိနှိုင်းရမှာဖြစ်ပါတယ် sustainable ဖြစ်စေခြင်းနဲ့သဘာဝပတ်ဝန်းကျင်မပြတ်ပြုံးစေခြင်းဘူးဒေတာဖွံ့ဖြိုးစေခြင်းနဲ့ဆိုတာတွေရအောင်တောင်းဆိုရမှာပါဒါပေမဲ့စီမံကိန်းကဘလို့ဖြစ်နေနေတရုတ်မလို့မလိုချင်ဘူးဆိုရင်တော့ညှိနှိုင်းစရာအကြောင်းကိုမရှိတော့ပါဘူး
ဒီညမှာတရုတ်တွေရဲ့ဂျီနီမြုံနှံမှုကမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါသလဲခင်ဗျာတရုတ်ကို၌ကမြန်မာကိုမယုံကြည်တော့လို့မရင်းနှီးမမြုံနှံတော့ဘူးဆိုရင်ကြံရင်းနှီးမြုံနှံမဲ့သူတွေအတွက်လည်းပဲလက်တွန့်သွားစရာဖြစ်မယ်လို့လည်းသုံးသပ်သူတွေရှိကြပါတယ
် If we combine if we accumulate all the foreign investment from all the countries into Burma
ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာတော့ဒီအားလုံးကိုခြုံပြောရမယ်ဆိုရင်ပေါ့လေဒီမြန်မာနိုင်ငံမှာတရုတ်ရဲ့ဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဟာ30ရာခိုင်နှုန်းရှိပြီးတော့အများဆုံးဖြစ်ပါတယ်ဒါပေမဲ့တစ်နှစ်ချင်းကိုကြည့်မယ်ဆိုရင်တော့တရုတ်ဟာယမန်နှစ်တုန်းကနံပါတ်6 9နေရာမှာပဲရှိမယ်ထင်ပါတယ်နောက်ရောက်နေပါတယ်မြစ်ဆုံစီမံကိန်းရပ်ဆိုင်ထားတာတခြားစီမံကိန်းတွေဆန့်ကျင်မှုနဲ့ရင်ဆိုင်ရလို့ဖြစ်ပါတယ်တရုတ်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှီးမြုံနှံရမှာစိုးရိမ်နေကြပါတယ်။သူတို့ကိုမြန်မာဒေသခံတွေကမကြိုက်ဘူးဆိုတာသိထားကြပါတယ်။ဆိုတော့မြန်မာနိုင်ငံမှာထက်လာအိုနိုင်ငံမှာလှုပ်တာကောင်းမယ်လို့စဉ်းစားကြမှာပါ။တခြားအရှေ့တောင်အာရှနိုင်ငံတွေစီကိုလည်းတရုတ်စီးပွားရေးတွေသွားနိုင်ပါတယ်
။ဟုတ်ကဲ့ကျွန်တော်အနေနဲ့စီးပွားရေးအကျိုးစီးပွားကိုအဓိကထားပြီးမေးရဆွေမဲ့ဒီနေရာမှာမဟာဗျူဟာကိစ္စလည်းမေးပါရစေခင်ဗျာ။ဒေါအောင်ဆန်းစုကြည်ဟာအစကတည်းကအနောက်ဖက်ကိုရိမ့်တယ်အခုမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့နိုင်ငံရေးစနစ်ဟာလည်းအနောက်တိုင်းဒီမိုကရေစီပုံစံဖြစ်တယ်ဆိုပြီးတော့လူတွေပြောကြပါတယ်မှန်လဲမှန်ပါတယ်ဆိုတော့တရုတ်ကတော့လူလာပါမလားတနည်းအားဖြင့်တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဟာမြန်မာနိုင်ငံမှာအနောက်တိုင်းပုံစံဒီမိုကရေစီအစိုးရတရားထွန်းကားလာရတဲ့ထိခိုက်မသွားနိုင်ဘူးလား
Well there are several issues here first of all let me just put it out there that
ဒီကိစ္စမှာပြဿနာအတော်များများအကျုံးဝင်နေပါတယ်တရုတ်ဟာ NLD အစိုးရနဲ့ဆက်ဆံရေးကောင်းဖို့တိတ်ကိုလိုလားတယ်ဆိုတာဥစွာပြောချင်ပါတယ်ဒေါအောင်ဆန်းစုကြည်နဲ့လည်းတိတ်ကောင်းဖို့နဲ့ဆက်ဆံရေးကိုလိုလားပါတယ်ဒါဟာအမေရိကန်နဲ့အပြိုင်မြန်မာနိုင်ငံပေါ်ဩဇာညောင်းချင်လို့ကြီးပဲတော့မဟုတ်ပါဘူးမဟာဗျူဟာအရာမြန်မာနိုင်ငံပါဝင်ပတ်သက်နေလို့လည်းဖြစ်ပါတယ်အိန္ဒိယသမုတ်တရားထိုးဖောက်ရေးဗျူဟာမှာတရုတ်တွက်မြန်မာနဲ့ပါကစ္စတန်နှစ်နိုင်ငံပဲရှိပါတယ်ပါကစ္စတန်ပြည်တွင်နိုင်ငံရေးကမတိမငြိမ်ဘူးမြန်မာကပို့ပြီးတော့အဆင်ပြေပါတယ်။နောက် ဒီတရုတ်နိုင်ငံရဲ့ One Belt One Road ဆိုတဲ့ဒီခပလန်းစီမံကိန်းမှာလဲမြန်မာကအရေးပါပါတယ်။တောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုမှာမြန်မာဟာအငင်းပွားနိုင်ငံတော့မဟုတ်ပါဘူး။ဒီပေါ်မြန်မာအစိုးရတစ်လက်ထက်ရပ်တည်မှုပြောင်းလဲနိုင်ပါတယ
်။ဒီညမှာအိန္ဒိယဟာလဲမြန်မာနိုင်ငံအပေါ်မှာမဟာဗျူဟာအရစိတ်ဝင်စားမှုရှိမဲ့ထင်ပါတယ်။ဆိုတော့အိန္ဒိယနဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုအကြားမြန်မာနိုင်ငံအနေနဲ့သတိထားရှောက်လှမ်းရမယ့်အခြေအနေလဲဖြစ်နေတယ်လို့ဆိုရမှာပေါ့ရနော်
။ Yeah, I think on that issue the Chinese perspective and the Burmese perspective differ quite a lot because from
ဟုတ်ပါတယ်ဒီကိစ္စမှာတော့ဒီတရုတ်ရှူတောင်းနဲ့မြန်မာရှူတောင်းအများကြီးကွာတယ်လို့တော့ကျွန်မထင်ပါတယ်မြန်မာဘက်ကသူတို့ဟာအင်အားကြီးနှစ်နိုင်ငံအကြားညှက်ပိနေတယ်လို့မြင်ပါတယ်တရုတ်ဘက်ကကြတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအိန္ဒိယကိုပြိုင်ပွဲလို့မမြင်ပါဘူးမြန်မာနိုင်ငံပေါ်တရုတ်ရဲ့ယင်းနှိမ့်ညွတ်နယ်မှုတရုတ်ရဲ့လွှမ်းမိုးမှုတွေနဲ့ဆိုင်အိန္ဒိယကဘာမှမဆိုတော့ပါဘူးတရုတ်ကအဓိကပြိုင်ပွဲလို့မြင်တာကအမေရိကန်ပဲဖြစ်ပါတယ်အိန္ဒိယကအခုဒီအရှိမျော်ဝါဒ look east မဟုတ်ဘဲနဲ့အရှိမှာလှုပ်ရှားရေးဝါဒ at east ဆိုပြီးတော့ဒီပုံမတက်ကြွတဲ့မူဝါဒချမှတ်လာပါတယ်ကျမတို့စောင့်ကြည့်နေကြရအောင်ပါပ
ါနောက်ဆုံးမိရင်တဲ့အကြောင်းအရာတစ်ခုကတရုတ်ဟာဘာကြောင့် UWSA ဝါဒဖွဲ့ရူကူဂန်တဖွဲ့ရူအပိအမြောက်လုံနေရတယ်လဲဆိုတာပဲဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံရဲ့ညီညာရေးကိုအဟန္တာလုံနေသလိုဖြစ်မနေဘူးလားခင်ဗျာ
That's a great question.Why does China have a relationship with these rebels? Well, because China has had
a relationship with these rebels. Yeah. ဒီတဘုံတွေနဲ့တရုတ်ဘာကြောင့်ဆက်ဆံနေတယ်လဲဆိုတော့ဒီဆက်ဆံရေးတွေဟာဆယ်စုနှစ်နဲ့ချီရှိလာခဲ့ပါပြီ။ဒီတဘုံတွေဟာတရုတ်နဲ့ဒီပုပ်ကိုရေးအရာရင်းနှီးတဲ့ဆက်ဆံမှုစစ်ပွားရေးဆက်နွယ်မှုနိုင်ငံရေးအရာဒီဆွေးနွေးဆက်ဆံမှုတွေရှိနေပါတယ်။ဒါဟာအဲ့ဒီဒေသတွေမှာဒီဆယ်စုနှစ်တွေနဲ့ချီကြာမြင့်လာခဲ့ပါပြီ။ဒီအခြေအနေကိုလုံးဝနောက်ပြန်လဲဘို့ဆိုတာအဲ့ဒီဒေတာရင်းအခြေအနေတွေဒီအပြောင်းလဲတရရက်ဒါမှမဟုတ်တရုတ်အကျိုးစီးပွားဖြစ်ထွန်းနိုင်တဲ့အခြေအနေအပြောင်းလဲတရရက်တကယ်ဖြစ်ပေါ်လာမှာပဲပြန်လှည့်နိုင်မယ်လို့ထင်ပါတယ်တစ်ချိန်တည်းမှာပဲဒီတရုတ်နိုင်ငံဘက်မှာအတန်တချို့ကြားနေရတယ်ဒီမြန်မာအစိုးရကငါတို့နဲ့ပူပေါင်းဆောင်ရွက်တာမလိုလားဘူးဆိုရင်တော့ငါတို့အနေနဲ့ဒီမြန်မာနဲ့ဆက်ဆံရေးအလျှော့တင်လုပ်နိုင်အောင်လို့ဒီသဘုံတွေကိုကင်ထားရမယ်လို့ဆိုတဲ့အတန်တွေပါမြန်မာကိုထိန်းကိုရာမှာဒီအင်အားစုတွေဟာတကယ်ထိရောက်တဲ့ကြိယာတွေလို့လဲတရုတ်ဘက်ကဒီတချို့ကယုံကြည်ထားကြပါတယ်
။ဒါပေမဲ့တရုတ်ဟာတချိန်တုန်းကဘကဘဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံအားပေးခဲ့ပေမဲ့နောက်ပိုင်းမှာရပ်လိုက်တယ်လုံးဝ။ဆိုတော့အခုရောမြန်မာနိုင်ငံအပေါ်မှာတကယ်တမ်းစည်နာရှိရဲ့မြန်မာနိုင်ငံငြင်းချမ်းဖွံ့ဖြိုးတိုးတက်စည်နေဆိုရင်ဒီသဘုံတွေကိုထောက်ပံ့အားပေးနေတာဘာကြောင့်မရတတ်နိုင်ရလဲခင်ဗျာ။
Well, the Chinese counter-argument to what you just said is, look, under the military government, we suspended our, we stopped our...
ရှင်ပြောတာနဲ့ပတ်သက်ပြီးတော့ဒီတရုတ်ဘက်ကတုံ့ပြန်ချက်ကတော့စစ်စိုးရလက်ထက်တုန်းကငါတို့ဟာဒီဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံနေတာရက်ဆိုင်ပစ်ခဲ့တယ်။ဒါကြောင့်ဒီဘကပပြိုကွဲကြဆုံးသွားခဲ့တယ်။ပြီးတော့မင်းတို့ကိုငါတို့နှစ်20ကျော်ကူညီထောက်ပံ့ပေးခဲ့တယ်။ကုလသမဂ္ဂရဲ့ဒီအပြစ်ပေးဒဏ်ခတ်မဲ့ဆုံးဖြတ်ချက်ကိုတောင်မှငါတို့ကဗီဒီယိုသုံးပြီးတော့ပယ်ချပေးခဲ့တယ်။ဒါပေမဲ့ငါတို့အတွက်ဘာကျိုးရှိသလဲ။ငါတို့ဒီစီမံကိန်းတွေကိုတောင်မင်းတို့ရက်ဆိုင်ပစ်ခဲ့တယ်ပြီးတော့အမေရိကန်ဘက်ကမျက်နှာလှည့်သွားတယ်။ဆိုတော့မြန်မာနိုင်ငံအတွက်ဒီထက်တော့ဒီငါတို့ပို့ပြီးတော့လုံးမပေးနိုင်တော့ဘူးလို့တရုတ်ဘက်ကစောတကတက်ကြမှာဖြစ်ပါတယ်။ဒါကိုကြည့်မယ်ဆိုရင်ဒီနယ်စပ်တိုင်းရင်းသားတချို့ကိုသုံးချပြီးတော့မြန်မာနိုင်ငံပေါ်ထိုင်းညစ်တယ်လို့တရုတ်တချို့ရဲ့အယူဆချက်ကိုလည်းနားလည်နိုင်မယ်လို့ကျွန်မထင်ပါတယ်
။ဒါပေမဲ့မြန်မာတွေကတော့တရုတ်တွေကြောင့်သူတို့နိုင်ငံမှာဘာမှမကြံတော့ဘူး။ဇယံဇာတာတွေ၊ကုမ္ပဏီကြောက်စင်း၊ရေနံ၊ကျွန်းတွေအကုန်လုံးပြောင်းသင်းခါပြီဆိုပြီးတော့ညှဉ်းယူကြပါတယ်။ဒါကိုမမျှတာဘူး။တရုတ်ကတစ်ဖက်သက်အမျက်ထုတ်သွားတာဖြစ်တယ်လို့သတ်မှတ်နေကြတာပါ။တရုတ်ဘက်ကဘာပြန်ပြောမလဲခင်ဗျာ
။ Well, the Chinese reaction to that was yes, Burma was under the military regime. It was
တရုတ်တို့ဘက်ကပြန်ပြောမှာတော့စစ်ဆိုးရလက်အောက်မှာတော့မြန်မာနိုင်ငံဟာနိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုကိုခံနေရတာပါမြန်မာနိုင်ငံအနေနဲ့နိုင်ငံတကာထောက်ခံမှုရဖို့တခြားရွေးချယ်စရာနည်းလမ်းလည်းမရှိပါဘူးတရုတ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံလည်းဖြစ်ပါတယ်မြန်မာနိုင်ငံအရေးယူခံရမယ့်ကိစ္စကိုတရုတ်ကသာလျှင်ဗီတိုသုံးပယ်ချနိုင်ပါတယ်အိန္ဒိယနဲ့အာဆီယံတို့မလုပ်နိုင်ပါဘူးဆိုတော့မြန်မာနိုင်ငံအဖို့မိတ်ဆွေကင်းမဲ့နေတဲ့အချိန်ငါတို့ကူညီခဲ့တယ်ငါတို့စီးပွားရေးစီမံကိန်းတွေအတွက်လည်းမင်းတို့လှုပ်ကင်ခဲ့တယ်ဒါဟာမျှတတယ်လို့ပြောကြမှာပါတကယ်ပဲတရုတ်တွေကကျမကိုပြောကြပါတယ်ငါတို့မှရွေးစရာအများကြီးမြန်မာမှငါတို့မှတပါရွေးစရာမရှိခဲ့ဘူးလို့ကျမဟာတရုတ်နိုင်ငံကိုကိုးစားပြုပြီးတော့ပြောနေတာမဟုတ်ပါဘူးနော်
သူတေတီတူသာဖြစ်ပါတယ်
ဥချော်စင်သာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့စနေနေ့ညဓာတ်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်
သမရာဒီဦးထင်ကျော်ဦးဆောင်တဲ့ဆိုးရွားအဖွဲ့တစ်လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရာဦးသိန်းစိန်လက်ထက်မှာလှူဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ကိုထားမှန်ဖိတ်ခေါ်ပါတယ်။ VOA ကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့2016ဟာမြန်မာနိုင်ငံမှာအယ်နီညိုရာသီဥတုကျရောက်တာဖြစ်တာကြောင့်ရေရှားပမှုတန်ကိုတုံ့တွင့်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒကျွမ်းကျင်ပညာရှင်တို့ကပြောဆိုနေကြမှာပဲပုတ်ကလစ်ကလုပ်ငန်းရှင်တွေကလည်းရေကိုစနစ်တကျထိမ့်သိမ်းပြီးရေရှားပမှုတုံ့တွင့်နေရတဲ့နေရာတွေကိုပေးနိုင်ဖို့စ조사ဆောင်ရွက်နေကြပါတယ်ပူပြင်း6တွေ့တဲ့နွေရာသီအတွင်းမြန်မာပြည်အတွင်းမှာရေရှားပမှုအန္တရာယ်ကနေကြော်လွားနိုင်အောင်နဲ့မတ်လ22ရက်နေ့မှာကြာရောက်တဲ့ကမ္ဘာရေနဲ့ထိမ်းမှအဖြစ်အမျိုးသားဆင့်ရေအရင်းအမြစ်ကော်မတီကဦးဆောင်ပြီးပုတ်ကလစ်ကလုပ်ငန်းရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေပါဝင်ကျွမ်းကျင်ပညာရှင်တွေနဲ့နေပြည်တော်မှာနှစ်ရက်တာဆွေးနွေးခဲ့ကြပါတယ်အကြောင်းစုံကိုတော့ကိုထက်အောင်ကမြန်မာတခွင့်အစီအစဉ်မှာတင်ပြထားပါတယ်ရှင်
ပြည်ပြင်း6တွေ့တဲ့ရာသီဥတုအမျိုးအစားဖြစ်တဲ့အယ်နီညိုရာသီဥတုဟာဒီနှစ်2016ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းသမိုင်းတစ်လျှောက်အားအကောင်းဆုံးဖြစ်နိုင်တယ်လို့မူလေဝသပညာရှင်တွေကသတိပေးပြောဆိုထားပါတယ်။ဒါကြောင့်လည်းဒီနှစ်ညိုရာသီအတွင်းမှာမြန်မာပြည်အတွင်းမှာရှိတဲ့နေရာတော်တော်များများမှာရေရှားပမှုအန္တရာယ်ဆိုးဆိုးဝါးဝါးမကြုံတွေ့ရအောင်အတွက်အမျိုးသားအဆင့်ရေရင်းမြစ်ကော်မတီ NWRC ကဦးဆောင်ပြီးဒီလ22ရက်နေ့မှာကြာရောက်ခဲ့တဲ့ကမ္ဘာရေနေအထိမ့်မဲ့အဖြစ်ပြည်တွင်းပြည်ပပညာရှင်တွေနဲ့နေပြည်တော်မှာနှစ်ရက်တာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီပွဲလို့ရတဲ့အကြောင်းရင်းကိုတော့အမျိုးသားအဆင့်ရေရင်းမြစ်ကော်မတီရဲ့အတွင်းရေးမှူးဖြစ်သူဦးထွန်းလွန်ဦးက VOE ကိုအခုလိုပြောပါရစေ
။ဒီ conference ကြီးကျင်းပတဲ့ရည်ရွယ်ချက်ကလည်းဒီလိုပေါ့ပြည်သူလူထုနဲ့ပေါင်းပြီးတော့လုပ်မှရပါမယ်။ကျွန်တော် ministry တွေလည်းတခုတည်းနဲ့လုပ်လို့မရပါဘူး။နိုင်ငံတော်အနေနဲ့လည်း best zone down zone မလုပ်ပြနိုင်သေးပါဘူး။ဒါကြောင့်မလို့တက်ဆိုင်ရတပိုင်းတနိုင်အနေနဲ့လူတန်းတဲ့အဖွဲ့တွေကလူတန်းတယ်လို့တစ်ဖက်ကလည်းဟိုစုဆောင်ထက်တဲ့အလေအထပေါ့နော်ဒီပြည်သူလူထုတူးချင်းစီမှာရောအင်တော်စုတစုချင်းစီမှာရောဒီလိုမျိုးဖြစ်လာအောင်လို့ကျွန်တော်တို့ awareness လုပ်ပေးနေရပ
ါဒီကော်မတီကနေတက်ဆိုင်ရဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးရေစုဆောင်မှုတွေလုပ်နိုင်အောင်ဆောင်ရွက်နေတယ်လို့သူကဆက်ပြောပါတယ
်ဒီနှစ်မှာကျွန်တော်တို့အဲရေကြီးရေရှမ်းမှုကလည်းဖြစ်သွားခဲ့တယ်အခုလည်းရေရှားပါမှုပြဿနာနဲ့အဲရင်ဆိုင်ရမှာဆိုတဲ့အတွက်ကျွန်တော်တို့ကတကူနှစ်မျိုးပေါ့နော်ကျွန်တော်တို့ guideline ချပေးတာကတော့ water harvesting campaign လို့ခေါ်တဲ့ရေတွေစုဆောင်မှုနောက်တစ်ခုကလည်း flood mapping လို့ခေါ်တဲ့ကျွန်တော်တို့ဒီ extreme flood ဖြစ်လာလို့ရှိရင်ဘယ်နေရာတွေကိုရှောင်ရှားရမလဲစတဲ့ဒီမြေပုံထုတ်တဲ့လုပ်ငန်းတွေပေါ့နော်ဒီနေရာတွေလည်းကျွန်တော်တို့ policy guideline လုပ်ပြီးတော့တက်ဆိုင်ရာဟိုဝင်ကြီးဌာနတွေကနေပြီးတော့သူတို့သတ်မှတ်ထားတဲ့တာဝန်တွေအရဆောင်ရွက်ပါတယ်ဥပမာအဖြစ်ဒီ desert data နေပတဲ့ဝင်းကြီးဌာနဆိုရင်ကျေးလက်ဒေသဝင်းကြီးဌာနဆိုရင်ဒီအဲရေတွင်းတူပေးတာတို့ကျုပ်ဝဲတွေတူပေးတာတို့ဒါမျိုးတွေကိုဆောင်ရွက်ပေးပါတယ
်။ဒါအပြင်ရေအရင်းမြစ်စီမံခန့်ခွဲရေးအပါအဝင်လုပ်ငန်း၃ခုအတွက်ကမ္ဘာဘဏ်ကဒေါ်လာ100,000,000ငွေထုတ်ချီထားတယ်လို့အခမ်းအနားကိုတက်ရောက်လာတဲ့ကမ္ဘာဘဏ်တာဝန်ရှိသူတဦးကပြောပါတယ်
။ The bank has provided a $100 million concessionary loan which means long maturity
ကမ္ဘာဘဏ်ကဆောင်ရွက်နေတဲ့အစီအစဉ်တွေမှာဆိုရင်အကြောင်းအရာ၃ခုပါပါတယ်။ပထမတစ်ခုကရေရင်းမြစ်စီမံခန့်ခွဲရေးကိစ္စပါမြန်မာပြည်တော်အနေနဲ့တော့အရာဝတီမြစ်အနီးတစ်ဝိုက်မှာပါရေရင်းမြစ်စီမံခန့်ခွဲရေးတိုးတက်ဖို့အတွက်ကူညီသွားမှာပါဒုတိယတစ်ခုကတော့ရေဒုတိုင်းတားရေးမိုးလေဝသစနစ်ခင့်မီစေဖို့အတွက်ထောက်ပံ့သွားမှာပါနောက်ဆုံးတစ်ခုကတော့အရာဝတီမြစ်ကြောင်းတစ်လျှောက်ရေကြောင်းလမ်းပြတိုးတက်ကောင်းမွန်အောင်လို့ဆောင်ရွက်ပေးဖို့ပါလ
ဲ Logical system in Myanmar
လက်ရှိအချိန်မှာတော့မြန်မာပြည်တွင်းပူပြင်း6တွေ့တဲ့နွေရာသီဥတုအဆဖြစ်ပေမဲ့လည်းကြီးရွာတော်တော်များများနဲ့မြို့နယ်တချို့တွေမှာရေရှားပမှုတန်ကိုဆူဆူဝါးဝါကြုံတွေ့နေရပါပြီ ဒါကြောင့်လဲမြန်မာပြည်တဝန်းရေရရှိရေဆောင်ရွက်နေကြတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေဟာရေကိုစနစ်တကျထိန်းသိမ်းပြီးပြန်လည်အသုံးပြုနိုင်အောင်ကြိုးစားဆောင်ရွက်နေကြတယ်လို့ကမ္ဘောဇာအနာဂတ်မြန်မာဖောင်ဒေးရှင်းရဲ့အကြံပေးဖြစ်တဲ့ကိုလူမိုးကပြောပါတယ
်ကျွန်တော်တို့အခုကတော့အခုညောင်ဦးပတ်တင်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီမိုးရေလောင်ခံတွေကိုကျွန်တော်တို့ပြန်ပြီးတော့ပြန်ဆယ်ပေးပါတယ်အဓိကတော့မြေအောက်ကရေထုတ်ယူသုံးဆတာတွေမိုးဝါကျလာရေကိုထိန်းသိမ်းရမယ်ဆိုတဲ့ကျွန်တော်တို့ပညာရှင်တွေရဲ့ကျွန်တော်တို့ဒီပြောထားတဲ့ system ဟိုပါကိုကျွန်တော်တို့သဘောကျပါတယ်အဲ့ကြမလို့မိုးရေကိုကျွန်တော်တို့ဘလို့ပြန်ပြီးထိန်းသိမ်းမလဲဘလို့လောင်ကြမလဲအဲ့ပြီးတော့ဒီအညာဒေသကမိုးလဲရှားပါတယ်သူကမိုးရေချိန်လက်မှလဲ40လောက်ပေါ့30လောက်ပဲရွာပါတယ်အဲ့မိုးချိန်လက်မှအဲ့လောက်နေတဲ့အချိန်မှာရွာတဲ့ရေကလဲကျွန်တော်တို့တပတ်နှစ်ပတ်ဆိုလို့ရှိရင်သဲတဲ့ကိုအရင်ရောက်ပါတယ်အနောက်တပတ်လောက်ကြာတော့မှသဲပေါ်ကစီးပါတယ်အဲ့တော့သဲတဲ့ကိုရောက်မကောင်းအောင်ဒီရေကိုဘလို့လုံမလဲဆိုတော့ဟာတွေကိုလဲဟိုကျွန်တော်တို့ private sector အနေနဲ့အကြံပြုထားတာရှိပါတယ်ဒါတွေကနောက်နှစ်ကျရင်ပြော account ဖော်မှာပါခင်ဗျ
ဒီနေ့အနီညိုရာသီဥတုအတွင်းမှာမြန်မာပြည်အတွင်းရေရှားပါမှုတန်ကိုစိုးစိုးဝါးဝါးမခံရလေအောင်အစိုးရအနေနဲ့လည်းနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးဆောင်ရွက်ပေးတင်တယ်လို့သူကထောက်ပြပါရတယ
်။ကျွန်တော်တို့ကဆင်းရဲတဲ့အတိုင်းပြည်ဖြစ်တဲ့အတွက်ကျွန်တော်ရေကို treatment လုပ်ရမယ်ဆိုလို့ရှိရင်အစိုးရကနေ subsidize လုပ်ပြီးတော့နိုင်ငံတကာပူးပေါင်းဆောင်ရွက်မှာအောင်မြင်မဲ့ကိစ္စတွေဖြစ်ပါတယ်။အဓိကတော့ waste မဖြစ်ဖို့ပါပဲ။သုံးလိုက်ပြီးတဲ့ရေကအမှန်တော့ပြန်သုံးလို့ရတဲ့အနေအထားရှိတဲ့အတွက်အဲ့ဒါကိုကျွန်တော်တို့က treatment ပြန်လုပ်နိုင်တဲ့ system တော့ကျွန်တော်တို့ရေကိုထိန်းသိမ်းတဲ့အထက်မှာအကောင်းဆုံးနေပါပဲခင
်ဗျ။2016ခုနှစ်မှာရေရှားပါမှုတန်ကိုဆူဆူဝါဝါခံရနိုင်ပြီးမိုးအချိုကာလမုန်တိုင်းလဲကြုံတွေ့နိုင်ရတာကြောင့်စိုက်ပျိုးရေး၊ကျန်းမာရေးနဲ့ရေရရှိရေကိုစ조사ဆောင်ရွက်တင်တယ်လို့မူလဝတ္တပညာရှင်တွေကသတိပေးပြောဆိုထားကြပါတယ်။မတ်လ14ရက်နဲ့15ရက်နေ့တို့မှာနေပြည်တော်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့ကမ္ဘာရေနေ့အခမ်းအနားကိုတော့အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီအပါအဝင်ကမ္ဘာပံ UNICEF နဲ့ပြည်တွင်းပြည်ပကရေအရင်းမြစ်နဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ပညာရှင်တွေတရာကျော်လောက်တက်ရောက်ဖြစ်ကြပါတယ်ခင်ဗျာ
။ကိုထက်အောင်စူးစီးတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနှาศင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျကျော်သိန်းကတင်ပြပေးမှာဖြစ်ပါတယ
်။နိုင်ငံတော်သမ္မတပြည်ရွေးချယ်ခံထားရတဲ့ဥထင်ကျော်အပါအဝင်ဒုတိယသမ္မတနှစ်ဦးနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဒီကနေ့ပြည်ထောင်စုလွှတ်တော်နာရီကရှိမှာဂတိသစ္စာပြုပြီးကြပါပြီ။ဂတိသစ္စာပြုပြီးတဲ့နောက်သမ္မတဥထင်ကျော်ကပြည်ထောင်စုလွှတ်တော်မှာသူ့ရဲ့ပထမဆုံးမိန့်ခွန်းကိုပြောပါတယ်။မိန့်ခွန်းပြီးတဲ့နောက်မှာမနေ့7ရက်နေ့ကတော့နိုင်ငံတော်သမ္မတအိမ်တော်သမ္မတတန်တမန်ဆောင်အေကမ်းမမှာသမ္မတဦးသိန်းစိန်ကသမ္မတဥထင်ကျော်ထံနိုင်ငံတော်သမ္မတရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုလှည့်ပြောင်းပေးရတဲ့ကြေညာချက်ကိုပေးရပါတယ်။ဒီနေ့ညဘက်မှာတော့သမရအိမ်တော်မှာသမရတောင်ဝင်လွှဲပြောင်းခြင်းအထိမ်းမဲ့ညစာစာပွဲကိုသမရသည်ဦးထင်ကျော်ကတည်ခင်းအပ်ခံပါတယ်။အဲဒီညစာစာပွဲကိုလက်ရှိအစိုးရအဖွဲ့ဝင်ကြီးတွေနဲ့အာဏာပိုင်အဖွဲ့အစည်းတွေကတာဝန်ရှိသူတွေ၊ရုပ်ောက်ပွဲကော်မရှင်နဲ့ဖွဲ့စည်းပုံခုံရုံးအဖွဲ့ဝင်တွေ၊လွှတ်တော်ကြီးကဲတွေနဲ့တန်တမန်တွေတက်ရောက်ကြပါတယ်။ဒါပေမဲ့အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့တခြားနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေတက်တာတော့မတွေ့ရပါဘူး။မြန်မာနိုင်ငံတော်သမရအဖြစ်ဒီကနေ့ဂရီးသစ္စာပြုလိုက်ပြီးဖြစ်တဲ့ဦးထင်ကျော်ကိုအမေရိကန်သမရဘရာဂိုဘာမားကချီးကျူးဂုဏ်ပြုလိုက်ပါတယ်။သမရဦးထင်ကျော်အစိုးရအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်နေတဲ့အကြောင်းလဲသမရအိမ်ပြည်တော်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်၏အတိုင်းအမြံပို့ကူဆိုင်ရာဥပဒေမူကြမ်းတရားကိုကြာသပတေးနေ့ကျင်းပမဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းမှုရှိတယ်လို့ကိုယ်တိုင်တင်သွင်းမဲ့လွှတ်တော်ကိုယ်စားလှယ်က VOA ကိုအတည်ပြုပြောဆိုပါတယ်။သမရဦးထင်ကျော်လက်မှတ်ရေးထိုးပြဌာန်းမဲ့နိုင်ငံတော်၏အတိုင်းအမြံပို့ကူဆိုင်ရာဥပဒေကိုအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်မကွေးတိုင်းမဲစင်တာနဲ့အမှတ်၄ကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကမလ31ရက်နေ့ကျင်းပမဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းမဲ့အကြောင်း VOA ကိုအတည်ပြုပြောပါရယ် VOA ကတွေ့ရတဲ့ဥပဒေမူကြမ်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုအတိုင်းအမြံပုဂ္ဂိုလ်အဖြစ်ပြည်ထောင်စုလွှတ်တော်ကတာဝန်ပေးရတဲ့ဆိုပြီးအခန်း၃မှာအတိအလင်းဖော်ပြထားပါရယ်ဥပဒေရဲ့ရွေချက်တွေအဖြစ်ပါတီစိုဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုပြီးတော့ဖော်ပြထားပါရယ်အတိုင်းအမြံပုဂ္ဂိုလ်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်စေဘဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားတွေအတွက်အကြံပြုချက်တွေပေးဖို့အကြံပြုချက်တွေဆောင်ရွက်ချက်တွေနဲ့ဆက်လင်းပြီးပြည်ထောင်စုလွှတ်တော်ကိုတာဝန်ခံဖို့အတိုင်းအမြံပုဂ္ဂိုလ်ဟာဒီဥပဒေပါရည်ရွယ်ချက်တွေအောင်မြင်စေဖို့အတွက်အစိုးရအဖွဲ့ဌာနဆိုင်ရာတွေအဖွဲ့အစည်းတွေအသင်းအဖွဲ့တွေလူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်ဖို့စသည်အပြင်ပြဋ္ဌာန်းဖို့ပါရှိပါတယ်။အတိုင်းအမြံပုဂ္ဂိုလ်ရဲ့ယာရုသက်တမ်းဟာနိုင်ငံတော်သမ္မတရဲ့ယာရုသက်တမ်းအတိုင်းဖြစ်ပြီးဒီဥပဒေဟာလေဒုတိယကျင်းပြည်ထောင်စုလွှတ်တော်တက်တန်းကာလမှာတာဝန်ထမ်းဆောင်တဲ့နိုင်ငံတော်သမ္မတရဲ့တက်တန်းကာလအတွက်ဖြစ်ရမယ်လို့လည်းထွက်ရှိနေတဲ့ဥပဒေမူကြမ်းမှာရှင်းရှင်းလင်းလင်းဖော်ပြထားပါဗျ။တောင်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချင်းကြောက်မှုပူတိုးလာနေတဲ့ကိစ္စကိုဆွေးနွေးဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားကောင်ဆောင်တွေမနေ့ပြန်ကြာသပတေးနေ့ဝါရှင်တန်မြို့တော်မှာတွေ့ကြတဲ့အခါဆွေးနွေးချက်အများစုဟာတရုတ်နိုင်ငံနဲ့ပတ်သက်တာဖြစ်ပါလိမ့်မယ်။ဒီတင်ပတ်ဝါရှင်တန်မှာကျင်းပမဲ့နျူကလ িয়ার လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးပြင်ပမှာအမေရိကန်၊ဂျပန်၊တောင်ကိုရီးယားကောင်ဆောင်တို့တွေ့ကြမှာပါခင်ဗျာ။
တင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါရှင်။ကြီးညာအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubinsky လို့ဖြစ်ပါတယ်။ VOA American သံညနေပဲမြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိ line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေတိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.